Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တရ2024ခုနှစ်ဇွန်လ29ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24.50 51လိုင်းလက်မီတာ190အထိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်မသင်္ကီထိုက်ပါရှင
်ဂါဇာစစ်ပွဲဒေသတွင်းကျယ်ပြန့်လာမှုကိုစိုးရိမ်ကြောင်းလူသားစာနာမှုအကူအညီပေးရေးကုလအကြီးအကဲကပြောဆိုပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာအပါအဝင်လူနည်းစုလူမျိုးစုနဲ့ဘာသာဝင်တွေအပေါ်ဖိနှိပ်မှုတွေရှိနေသေးပဲလို့ကန်နိုင်ငံကြားရေးဌာနကပြောပါတယ်မြန်မာနိုင်ငံအတွင်းကသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ပေးဖို့အိန္ဒိယနိုင်ငံကြားရေးဝန်ကြီးကပြောပါတယ
်အမေရိကန်သမ္မတရွေးကောက်ပွဲအချို့သမ္မတလောင်းနှုတ်တို့စကားဆစ်ထိုးပွဲကိုဒီကနေ့ကျင်းပဖို့ရှိပါတယ်ဝလခဲဒေသရင်းကစစ်ကောင်စီစခန်းတစ်ခုကိုသိမ်းယူချောင်ပူပေါင်းတပ်ဖွဲ့တွေကပြောပါတယ်ရှမ်းမြောက်က TNL တပ်ဖွဲ့ကတော့စစ်ကောင်စီစခန်း20ကျော်သိမ်းထားတယ်လို့ကြေညာပါတယ်အိန္ဒိယမှာတော့မြန်မာအချင်းသားတွေလွတ်မြောက်ရေးအတွက်ဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ဒီလိုသတင်းဆောင်မတွေအပြင်အက်ဒီတာနဲ့ဆွေးနွေးခန်းဂျန်စီဒီဘက်အတွင်းအားကစားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ကိုငင်းချန်အေးကသတင်းတွေပြောပြပေးပါမယ်ရှင
်။ Israel တောင်ပိုင်းစေကမ်းမြို့ Elis ကိုဗုဒ္ဓဟူးနေ့ကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အီရတ်နိုင်ငံအခြေစိုက်အီရန်ကြောထောက်နောက်ခံပြူ Islamic တော်လှန်ရေးအဖွဲ့ကပြောပါတယ်။ဒီဖွဲ့ဟာဗုဒ္ဓဟူးနေ့မှာပဲအေရင်ပင်လယ်ကွေ့မှာသမောဒစင်းကိုတိုက်ခိုက်ခဲ့တယ်လို့တန်တရားရှိတဲ့ယေမန်ကဟူသီအဖွဲ့နဲ့မဟာမိတ်တွေဖြစ်ပါတယ်။ရှစ်လကြာဒေသတွေမှာရှိနေပြီးဟူသီအဖွဲ့ကိုတုံ့ပြန်ရမှာဥဆောင်ပါဝင်ခဲ့တဲ့ American ရဲ့ USS Dwight D. Eisenhower လင်းတင်သမောကြီးထွက်ခွာသွားပြီးနောက်မှာဒီတိုက်ခိုက်မှုတွေဖြစ်လာတာပါ။ဂါဇာက Israel ထိုးစစ်တွေကိုနိုင်ငံတကာကဝေဖန်မှုတွေရှိနေချိန်မှာပဲ Islamic အဖွဲ့တွေကလည်း Israel ကိုစစ်ရေးရဖိအားပေးမှုတွေစက်တိုက်လှုပ်ဆောင်နေတာလည်းဖြစ်ပါတယ်။ယောဘကမွတ်စလင်အများစုရှိတဲ့တူရကီနိုင်ငံသမ္မတအာဒိုဝန်ကလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကဂါဇာပြည်ပကကိုလေဗနွန်နိုင်ငံအထိချဲ့ထွင်ဖို့ကြိုးပမ်းနေကြောင်းဗုဒ္ဓဟူးနေ့ကဆွဆွဲခဲ့ပါတယ်။ဂါဇာကဟားမတ်စ်တွေကိုတိုက်ခိုက်နေတဲ့စစ်ဆေးရေးကိုလက်ရှိမှာအရှိန်လျှော့ချပြီးလေဗနွန်အခြေစိုက်ဟစ်ဘိုလာအဖွဲ့ကိုရင်ဆိုင်ဖို့အစ္စရေးနိုင်ငံမြောက်ပိုင်းနယ်စပ်ကိုအစ္စရေးတပ်ဖွဲ့ဝင်တွေထပ်မံဆေးလွတ်မယ်လို့အဆင့်သတ်မှတ်လိုက်ကြောင်းပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကနေတန်ယာဟူးကပြောဆိုခဲ့တာပေါ်အာဒိုဝန်ကထောက်ပြခဲ့တာဖြစ်ပါတယ်များဂါဇာစစ်ပွဲဟာဂျော်ဒန်မြစ်နောက်ဖက်ခြမ်းဝက်စ်ဘန်အပါအဝင်ဒေသတွင်းကြီးထွားပြန့်နှံ့သွားမှာကိုစိုးရိမ်မိကြောင်းကုလသမဂ္ဂအကူအညီပေးအကြီးအကဲမာတင်ဂရစ်ဖစ်ကဗုဒ္ဓဟူးနေ့မှာပြောပါတယ်ဒီအခြေအနေအတွက်အကူအညီပေးရေးဘိုင်းကကြိုတင်ပြင်ဆင်ထားလို့ပြဿနာမဟုတ်ပေမဲ့ဒီစစ်ပွဲပိုးဆိုးလာနေတာကိုရပ်တန့်နိုင်ဖို့ကပြဿနာဖြစ်နေပြီးပါလက်စတိုင်းပြည်သူတွေရဲ့အနာဂတ်နဲ့သူတို့ရဲ့အခွင့်အရေးတွေရပ်တန့်နေတာကစိုးရိမ်စရာအခြေအနေလို့သူထင်ကြောင်းပြောပါတယ်ဂါဇာစစ်ပွဲစတင်ခဲ့တဲ့မနေ့အောက်တိုဘာလလယ်ကနေအခုနှစ်ဇွန်လလယ်အထိနောက်ဖက်ကန်ဒေသမှာအစ္စရေးတပ်ဖွဲ့ဝင်တွေနဲ့အစ္စရေးအခြေချနေထိုင်သူတွေရဲ့လက်ချက်ကြောင့်တည်ဆုံးရတဲ့ပါလက်စတိုင်းက928ဦးရှိနေပြီးအဲ့ဒီထဲမှာ133ဦးကကလေးသူငယ်တွေဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးဂျုံးကလည်းထုတ်ပြန်ထားပြီးတပ်ဖြတ်မှုတွေကတချို့ဟာဥပဒေမဲ့တပ်ဖြတ်မှုတွေအတွက်စိုးရိမ်ပွဲအခြေအနေလို့ဆိုပါတယ်အစ္စရေးသိမ်းပိုက်မှုအောက်ကနောက်ဖက်ကန်ဒေသဝက်စ်ဘန်မှာနိုင်ငံတကာအသိအမှတ်ပြုထားတဲ့ပါလက်စတိုင်းအာဏာပိုင်တွေကအကန့်အသတ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရနေတာဖြစ်ပြီးအဲ့ဒီမှာဂါဇာစစ်ပွဲကြောင့်ဆယ်စုနှစ်တွေအတွင်းအဆိုးအဝါဆုံးမငြိမ်သက်မှုတွေကြုံတွေ့နေရတာလည်းဖြစ်ပါတယ်။နောက်ဖက်ကန်ဒေသနဲ့လေဗနွန်ကချင်းချောက်နေတဲ့အခြေအနေတွေကနောက်ထပ်အဖြစ်ဆိုးနဲ့တည်ဆုံးမှုတွေဖြစ်လာနိုင်တာကြောင့်စိုးရိမ်ပွဲရအခြေအနေဖြစ်တယ်လို့မာတင်ဂရစ်ဖစ်ကဂျနီဗာကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်များ။အခုလပိုင်းတွေထဲမှာရုရှားရဲ့မြေပြင်နဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်းထန်ကြုံတွေ့ခဲ့ရတဲ့ယူကရိန်းအခြေအရှိချမ်းကဒွန်နက်စ်ဒေသကိုယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့စစ်ဦးစီးချုပ်အိုလက်ဆန်ဒါဆက်စကီတို့ဗုဒ္ဓဟူးနေ့ကတွားရောက်ခဲ့ပါတယ်။ဇလန်စကီရဲ့ခီးစင်မတိုင်ခင်အဲ့ဒီဒေသကဆယ်တော့ဖ်မြို့မှာရုရှားတပ်တွေကလေကြောင်းကနေအင်အားပြင်း glide bomb တစ်လုံးကျဲချခဲ့တဲ့အတွက်လူနေအိမ်38လုံးအထက်မြင့်အဆောက်အုံ6လုံးနဲ့ဥချုပ်ရေးအဆောက်အုံတွေပျက်စီးခဲ့ကြောင်းဒေသအာဏာပိုင်တွေကဗုဒ္ဓဟူးနေ့မှာကြေညာပါတယ်။ပြီးခဲ့တဲ့24နာရီအတွင်းအဲ့ဒီဒေသတစ်ဝိုက်မှာနေရာ20ထက်မနည်းရုရှားကဘုံကျဲတိုက်ခိုက်မှုကြောင့်လူတအုပ်သေဆုံးပြီးအနည်းဆုံး9ဦးဒဏ်ရာရကြောင်းသတင်းထုတ်ပြန်ပါတယ်။ဇလန်စကီဟာလူမှုဘေးလွတ်ရာရွှေ့ပြောင်းရေးအစီအစဉ်နဲ့ဒေသခံနေအိမ်တွေပြန်လည်တည်ဆောက်ရေးပါဝင်လူမှုတောက်တုံးရင်ရရှိနေတဲ့လူမှုရေးကိစ္စတွေနဲ့ပတ်သက်လို့ဒေသခံတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ယူကရိန်းအရှိနဲ့အရှိမြောက်ပိုင်းဒေသတွေမှာယူကရိန်းတပ်ဖွဲ့ဝင်တွေအင်အားရုပ်ရော်အောင်ရုရှားကအဲ့ဒီမှာအရှိန်မြင့်ပြီးစစ်ဆင်နေတာပါ။နှွေဦးနဲ့နှွေရာဒီကာလတလျှောက်အဲ့ဒီဒေသကရွှေ့မြေတွေ6တွေ့ချင်းဆက်လက်နဲ့ကြီးတွေကိုဒေတာတွေကိုတည်ယူနိုင်မှုရုရှားဘက်ကအပြင်းထန်ကြိုးစားနေတာလည်းဖြစ်ပါတယ်ခင
်
န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ခြားသတင်းမနက်ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့2023ခုနှစ်အတွက်ပြည်ပဆိုင်ရာဘာသာရေးလက်ခွင့်အစီရင်ခံစာကိုဗိုလ်တော်ဦးနေကထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့နှင်းပန်းနှိပ်စက်မှုတွေနဲ့ရိုင်ဂျာတွေအပါအဝင်လူနည်းစုလူမျိုးစုနဲ့ဘာသာဝင်တွေအပေါ်ဖိနှိပ်မှုတွေအကြောင်းဖော်ပြထားပါတယ်။အစီရင်ခံစာထုတ်ပြန်တဲ့ပွဲမှာဝန်ကြီးအန်တိုနီဘလင်ကင်ကသုတေသနတွေးရှိချက်တွေကိုဟူကားပြီးနိုင်ငံတကာမှာဘာသာရေးဆိုင်ရာကန့်သတ်ချက်တွေက2009ခုနှစ်နောက်ပိုင်းအမြင့်ဆုံးအဆင့်ကိုရောက်ရှိသွားပြီလို့ဆိုပါတယ်။ဒီပွဲမှာနိုင်ငံတကာဘာသာရေးလူလတ်ခွင့်ဆိုင်ရာအမေရိကန်သမ္မတကြီးရရှစ်ဟူစိန်ကဖိနှိပ်ထုတ်ချက်တဲ့အစိုးရရဲ့အကြောင်းပြောရမှာမြန်မာနိုင်ငံကစိုးရွားနေတဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေကိုထည့်သွင်းထောက်ပြခဲ့ပါတယ်။စစ်ကောင်စီကဖမ်းဆီးထားတဲ့ကချင်နှစ်ချင်းခရီးရန်တိခါတော်ရသင်းဦးဆရာဒေါက်တာကလန်ဆန်ဆန်ဖြစ်စဉ်ကိုဥပမာပေးထားပြီးသူဟာမြန်မာပြည်ကလူတိုင်းရဲ့ဘာသာရေးလွတ်လပ်ခွင့်အတွက်လှုံ့ဆော်ရင်းမတရားဖမ်းဆီးခံထားရတယ်လို့ပြောပါတယ်။ဒါဟာမြန်မာပြည်ကခရီးရန်ဘာသာဝင်တွေဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေအပါအဝင်တက်ကြွလှုပ်ရှားသူတွေနဲ့ဘာသာရေးကောင်းဆောင်အများအပြားကိုစစ်ကောင်စီကရဲဆက်ဆက်ဖိနှိပ်ချုပ်ချယ်ပြစ်မှတ်ထားနေတဲ့တာလကလို့ဆိုပါတယ်။မြန်မာစစ်တပ်ဟာရိုင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်ရမှာအုံပြုခဲ့တဲ့အလားတူနှီးပြူဟာတွေကိုအခုခါမှဖိနှိပ်အုပ်ချုပ်မှုကိုစန့်ကျင်သူတိုင်းကိုပြစ်မှတ်ထားလှုပ်ဆောင်နေတယ်လို့လည်းအမေရိကန်သမ္မတကြီးကပြောတော့ပါတယ်ညာ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆက်ဖြစ်နေပြီးနောက်ဆက်တွဲတရားမှုတွေကိုစိုးရိမ်ကြောင်းနဲ့မြန်မာနိုင်ငံတွင်းကသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအကာအကွယ်ပေးဖို့အိန္ဒိယနိုင်ငံသားဝင်ကြီးကဗိုလ်တော်ဦးနေကပြောလိုက်ပါတယ်။မြန်မာအနာပိုင်စစ်ကောင်စီရဲ့ဒုတိယဝန်ချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဦးတန်းဆွေနဲ့ New Delhi မြို့တော်မှာတွေ့ဆုံစဉ်အဲ့လိုပြောဆိုခဲ့တာလို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဒေါက်တာ H J Shankar ကသူ့ရဲ့လူမှုကွန်ရက် X မှာသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံအတွင်းကအိန္ဒိယရဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေကိုယုံကြည်ကိုးစားထိုက်တဲ့အကာအကွယ်တွေပေးဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။အိန္ဒိယရဲ့စိုးရိမ်ချက်ကိုလည်းဆွေးနွေးခဲ့ပြီးအထူးသဖြင့်တရားမဝင်မျိုးရစေဝါနဲ့လက်နက်မောင်းကိုကိစ္စလူကုန်ကုန်မှုပြဿနာတွေအပြင်မြောက်ပြည်မှာပိတ်မိနေတဲ့အိန္ဒိယနိုင်ငံသားတွေအိမ်အမြန်ပြန်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့တောင်းဆိုခဲ့တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်။တစ်ဖက်မှာလည်းမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ကိုအလျင်အမြန်ပြန်လည်ရောက်ရှိဖို့တိုက်တွန်းထားပြီးအိန္ဒိယအနေနဲ့မြန်မာအရေးခိုင်တွဲဖြစ်ရှိရမှာသက်ဆိုင်သူအလုံးကိုထိတွေ့ဆက်ဆက်ဖို့လမ်းဖွင့်ထားကကူညီဖို့အသင့်ရှိကြောင်းပြောပါတယ်။အိန္ဒိယကခီးတထောက်ဝင်လာတယ်လို့ထုတ်ပြန်ထားတဲ့ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်တလောသတင်းထုတ်ပြန်သေးပါဘူးခင်ဗျာ။2024ခုနှစ်ဥရောပဖလားအမျိုးသားဘောလုံးပြိုင်ပွဲကိုဂျာမနီနိုင်ငံမှာကျင်းပနေရမှာဗိုလ်တော်ကအုပ်စု9နဲ့အုပ်စု10လုံးပွဲစဉ်တွေကစားခဲ့ပြီးအုပ်စုအဆင့်နောက်ဆုံးပွဲစဉ်တွေပြီးဆုံးခဲ့ပါတယ်။အဲဒီမှာပေါ်တူဂီအသင်းဟာဂျော်ဂျီယာအသင်းကို2-0ပြတ်နဲ့ရှုံးနိမ့်ခဲ့ပေမဲ့အုပ်စုအဖွဲ့ပွဲ2ပွဲဆက်နိုင်ရခဲ့တာဖြစ်လို့အုပ်စုဘူနဲ့နောက်တစ်ဆင့်ကိုတက်သွားပါတယ်။အုပ်စု10လုံးရဲ့နောက်ထပ်ပွဲစဉ်ဖြစ်တဲ့ Czech Republic နဲ့ Turkey တို့ရဲ့ပွဲမှာတော့ Turkey က2-0နဲ့နိုင်ရလို့ Turkey ကနောက်တစ်ဆင့်တက်ခဲ့ပြီး Czech ကတော့အုပ်စုကနေထွက်ခဲ့ရပါတယ်။FIFA ကဘာဘောလုံးအဖွဲ့ချုပ်ရဲ့အဆင့်သတ်မှတ်ချက်အရလက်ရှိကဘာနံပါတ်3နေရာမှာရှိနေတဲ့ဘယ်လ်ဂျီယံကတော့အုပ်စု9မှာစစ်ပွဲကြားကဝင်ရောက်ရှင်ပြိုင်တဲ့ယူကရိန်းကိုဂိုးမရှိသေးကြလို့အုပ်စုဒုတိယနေရာကပဲနောက်တစ်ဆင့်တက်နိုင်ခဲ့ပါတယ်။အုပ်စု9မှာရူမေးနီးယားဘယ်လ်ဂျီယံဆလိုဗက်ကီးယားနဲ့ယူကရိန်းဒေသလုံးကတပွဲနိုင်တပွဲရှုံးတပွဲသေးရင်နဲ့ရမှတ်5မှတ်စီတူခဲ့ကြပေမဲ့ဂိုးခွာခြားချက်နဲ့ရူမေးနီးယားနဲ့ဘယ်လ်ဂျီယံတို့ကနောက်တစ်ဆင့်ကိုတက်လန်းခဲ့ကြတာဖြစ်ပါတယ်။လာမယ့်ဇွန်လ30ရက်နေ့မှာတော့ပြန်လည်ဆက်တင်မဲ့16သင်းရှုံးထွက်အဆင့်ကိုတော့ဘူဆွဲဖို့အလားအလာရှိတဲ့အင်ရှင်ဂျာမနီလက်ရှိချန်ပီယံအီတလီကတ်လျက်2020ဥရောပဖလားပွဲမှာဘလူးဘွဲတက်ခဲ့တဲ့အင်္ဂလန်နဲ့ချန်ပီယံဟောင်းစပိန်နယ်သာလန်ပေါ်တူဂီအစရှိတဲ့နာမည်ကြီးအသင်းတွေတက်ရောက်နိုင်ခဲ့ကြပါတယ်ခင်ဗျာ
ကိုငင်းချင်ပါရှင်ခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်အရင်ဆုံးတော့အမေရိကန်စံတော်ချိန်ကြာသပတင်းတွေချင်ပါမယ်အမေရိကန်သမ္မတလောင်းတီရဲ့စကားစစ်ထိုးပွဲအကျိုးသတင်းဆောင်မကိုတင်ပြမှာဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်မဲ့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောက်တော်နဲ့ထရန့်တို့ဒီရွေးကောက်ပွဲရဲ့ပထမဆုံးစကားစစ်ထိုးပွဲကိုဒီနေ့ကြာသပတင်းတွေမှာချင်ပါကြမှာပါဒီစကားစစ်ထိုးပွဲကနေဘာတွေမျှော်လင့်နိုင်မလဲဆိုတာကိုအတ္တလန်တာကနေ VOA သတင်းထောက်ခလာယုသတင်းပေးပို့ထားပါတယ်ကိုသိန်းထိုင်ဦးကပြောပြထားပါတယ်ရှင
်ပထမဆုံးကျင်းပမယ့်စကားစစ်ထိုးပွဲမှာတမတလောင်းရှင်ပြိုင်မဲ့သူနေရောက်စလုံးပြောမှာကသူတို့ပြိုင်ဘက်ကိုမဲပေးခဲ့မယ်ဆိုရင်တိုင်းပြည်အကြီးအကျယ်ကတောင်းကနေဖြစ်မယ်ဆိုတာကိုပြောကြပါလိမ့်မယ် သမ္မတဂျိုးဘိုင်ဒန်ဟာတိုင်းပြည်ကိုဖျက်ဆီးနေသည်လို့ဒေါ်နယ်ထရန့်ကပြောဆိုထားပါတယ
်။ဝေကျေးဖောင်းပွားမှုတွေဆက်ကြီးနေတယ်။ရာဇဝတ်မှုတွေကထိမရဘူး။ဥရောပတစ်ခုလုံးဝယုံသုံးကားဖြစ်နေတယ်လို့အရှေ့လယ်ပိုင်းကလည်းပောက်ကွဲတော့မယ်။အီရန်ကပိုပြီးအင်အားကြီးလာတယ်။တရုတ်ကရှေ့ကိုချစ်တက်နေတယ်။တိတ်ကိုစိုးဝါတဲ့သမ္မတကကျွန်တော်တို့တိုင်းပြည်ကိုတတိယကမ္ဘာစစ်ဆီဆွဲခေါ်နေပါတယ်။
သမ္မတဘိုင်ဒန်ကလည်းဒေါ်နယ်ထရန့်ဟာတိုင်းပြည်ကိုနောက်ပြန်ဆုတ်အောင်တွန်းပို့နေသည်လို့ပြောပါတယ်။
All progress, all freedom, all opportunity.
တူတမှုအားလုံးလွတ်မြောက်မှုအားလုံးအခွင့်အလမ်းအားလုံးဆုံးရှုံးနိုင်တဲ့အန်ဒီယရီရှိနေပါတယ်။ Trump ဟာသူ့လက်ထက်ကဘယ်လောက်အမှောင်တုအောက်ရောက်ခဲ့တယ်မဖြေရှင်းနိုင်တဲ့ပြဿနာတွေရှိခဲ့တယ်ဆိုတာကိုတိုင်းပြည်ကမေ့အောင်လုပ်နေပါတယ်။ကျွန်တော်တို့ဘယ်တော့မှမမေ့ပါဘူး
။လူစုစစ်တမ်းတွေမှာတော့နေရာစလုံးပေါ်ထောက်ခံမှုကတိတ်မကွာပဲသူမသာကိုမသာရှိနေပါတယ်။ဒါကြောင့်လေဒီစကားစစ်တိုးပွဲပေါ်မူတည်တဲ့ထောက်ခံမှုပြောင်းလဲနိုင်ချေကြီးတဲ့အကြောင်းနော်အစ်စတန်တက်ကသူကသတင်းစာပညာဆိုင်ရာပါမောက်ကအလန်ရှရော့ဒါကပြောဆိုသွားတယ
်။ I think that puts sort of equal
pressure. နှစ်အောင်ပေါ်ပြားပေးမှုတွေညီညီများရှိနေပါတယ်။အခွင့်အလမ်းအရာနှစ်အောင်လုံးအတူတူရှိပေမဲ့ NEA လည်းကြီးတယ်လို့ထင်ပါတယ်
။ပန်ဆယ်ဗေးနီးယားတက်ကသူကဆက်သွယ်မှုဆိုင်ရာဘာသာရပါမောက်ကကက်သလင်ဟောလ်ဂျမီဆင်ကတော့လက်ရှိသမ္မတနဲ့အရင်သမ္မတဟောင်းကြားအခြေတည်ငင်းကုန်တဲ့စကားစစ်တိုးပွဲဖြစ်တာကြောင့်ခါတိုင်းနဲ့မတူထူးကြပါတယ်လို့မြင်ပါတယ်။
So the public is more knowledgeable about both of these.
အများပြည်သူတွေကြားမှာကိုယ်စားလှယ်လောင်းနေတဲ့ပတ်သက်ပြီးတော့ပို့ပြီးတော့သိထားပါတယ်။သူတို့ရဲ့ပင်ကိုစိတ်ရင်းဖြစ်တဲ့သဘောတဘာဝစိတ်တင်းညွှန်းမှုဒါတွေကိုလည်းပို့ပြီးတော့သိကြပါတယ်။ဒါပေမဲ့ဒီနှစ်မှာတော့နှစ်ယောက်စလုံးရဲ့အသက်အရွယ်ကြောင့်တကယ်လို့ကိုယ်စားလှယ်လောင်းနှစ်ယောက်စလုံးနဲ့ပတ်သက်ပြီးတော့အများကြီးသိထားရဆိုရင်တော့ဒီနှစ်မှာပို့ပြီးတော့သိကျင်ကြပါတယ်။ပြောမယ်ဆိုရင်American သမရဖြစ်ဖို့အတွက်စိတ်ပိုင်းဆိုင်ရာအရာထင်မြင်တဲ့သူလားစိတ်ပိုင်းဆိုင်ရာအရာတည်ငြိမ်မှုရှိရလားဆိုတာကိုသိကျင်ကြတာပ
ါလေးလာသုံးသက်သူ Brett O'Donnell ကတော့နိုင်ငံရေးစကားစစ်တိုးပွဲတွေဟာကိုယ့်အတွက်ထောက်ခံမှုရအောင်သတင်းစကားပါဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့သုံးသက်ပါတယ
် You've got to drive a message consistently
စကားစစ်တိုးပွဲတခြားလုံးမှာကိုပြောလို့ရတဲ့အကြောင်းအရာကိုအင်အားပြင်းနဲ့သတင်းစကားပါပါလိမ့်မယ်တစ်ချိန်တည်းမှာလူတွေချိန်မဲ့စိတ်ဝင်စားစရာနှစ်ခုလောက်တော့ခင်ဗျားပြောခွင့်ရပါလိမ့်မယ်ဒါမှတင်းထန်တာတွေကခမည်းပြောပြီဆိုတော့ ਨੇ ဒီအကြောင်းအရာကိုရေးကြမယ်ကိုလေးတာဖို့အတွက်အခွင့်အလမ်းကောင်းတွေယူနေအောင်တိကျင့်ဝင်ရတာမျိုးလည်းဖြစ်နိုင်ပါတယ
်အခုအချိန်ထိ Republican Party ကသမ္မတဟောင်းဒေါ်နယ်ထရန့်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်တရားဝင်မကျညာသေးသလို Democrat Party ကလည်းသမ္မတဂျိုးဘိုင်ဒန်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်မကျညာသေးပါဘူးဒါကြောင့်အခုကျင်းပတဲ့စကားစစ်တိုးပွဲဟာ American သမိုင်းမှာအစောဆုံးကျင်းပတဲ့စကားစစ်တိုးပွဲဖြစ်ပါတယ်စကားစစ်တိုးပွဲမှာအဖွဲ့မိန်ခွန်းပြောကြားကြမှာမဟုတ်သလိုကိုစလဲလောင်းတယောက်ပြောဆိုနေတဲ့တစ်ချိန်မှာနောက်တစ်ယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားမှဖြစ်ကြောင်းပါခင်ဗျာ
ခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေအလှည့်ပါရှင်ရှမ်းမြောက်ဆီရဲ့အခြေအနေကိုမတင်ပြမီကရင်နီဒေသဘက်ကအခြေအနေတွေကိုအရင်ဆုံးတင်ပြမှာဖြစ်ပါတယ်ဘောလခဲမှာစစ်ကောင်စီအတွက်ဗျူဟာရရေးပါတဲ့မက်ဆလောင်းတောင်ကုန်းစခန်းကိုဇွန်လ25ရက်ကတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်နှံ့ခဲ့တယ်လို့KNDF ဘဟုပြန်ချရေးတာဝန်ခံတာအဲဆိုက VOE ကိုပြောပါတယ်ဘောလခဲနဲ့ဖရူဆိုပြည်တော်စုလက်မကြီးဘေးမှာတရှိနေတဲ့ဘောလခဲစခန်းသိမ်းတိုက်ပွဲနောက်ဆုံးရအခြေအနေရန်ကုန်ကပြပို့လာတာကိုတော့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင
်ဘောလခဲမြို့နယ်နန်းဖဲကြီးရွာနီးစစ်ကောင်စီခြေစိုက်ထားတဲ့မက်စလောင်းတောင်ကုန်းစခန်းကို KNDF တက်မရော KA KNDF အမျိုးသားများကာကွယ်ရေးတပ် KNDF တို့ပါဝင်တဲ့ပူးပေါင်းတပ်တွေကစောလာ25ရက်နေ့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးစစ်ကောင်စီတပ်ဖက်ကဆုတ်ခွာသွားတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုက VOA ကိုပြောပါတယ
်မက်ဆလွန်တောင်ကိုမနေ့ကမနေ့ပိုင်းမှာသူရှင်းလင်းလုပ်နိုင်ခဲ့တယ်ပေါ့နော်စစ်ကောင်စီဖက်ကဒါဟိုဆုတ်သွားတယ်ပေါ့တော်လိုင်းတပ်ဖွဲ့တွေကဒီစကန်ကောင်းဝိုင်ဝန်ပိတ်ဆို့တိုက်ခိုက်တဲ့အခါမှာစစ်ကောင်စီဖက်ကဒါဟိုဆုတ်ခွာသွားတာဖြစ်ပါတယ်ကျန်တဲ့အချိန်တွေတိတ်ဆိတ်ကိုတော့ဒီဆက်သွယ်ရေးအခက်အခဲကြောင့်ကျွန်တော်တို့လည်းဒီအချက်လက်တိတ်ဆိတ်တွေမသိရသေးပါဘူးခင်ဗျာ
မက်စလောင်းတောင်ကုန်းစခန်းသိမ်းတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြရပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကို VOA ကကြိုးစားဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရသေးပါဘူးမက်စလောင်းတောင်ကုန်းစခန်းသိမ်းတိုက်ပွဲဟာနန်းဖဲကျေးရွာအုပ်စုနာဆိုပေမဲ့2021ခုနှစ်ဖေဖော်ဝါရီလမှာဆက်ရနာသိမ်းပြီးကတည်းကအဲ့ဒီနေရာမှာတိုက်ပွဲတွေရှိနေတာကြောင့်အရက်သားပြည်သူတွေနေရွှန့်ခွာထွက်ပြေးနေကြရတာသုံးနေကြရှိနေပြီလို့ကင်းဒီလူခွင့်ရေးအဖွဲ့ကိုတီထောင်သူကိုပညာက VOA ကိုပြောပါတယ်
။အဲ့ဒီနေနာပေါင်းကျွန်တော်ရွာတော့မရှိဘူးနော်ရှိတဲ့ရွာလည်းအကုန်လုံးရှောင်ပြီးတော့ပါလीနော်။ဒီမက်ဆလာတောင်ရအောက်မှာကကျွန်တော်တို့နန်းဖဲရွာဆိုတာရှိတယ်ပေါ့နော်။ဒါပေမဲ့အခုဒီနန်းဖဲရွာကလွန်ခဲ့တဲ့နေ့သုံးနေ့ကလေးနေ့ကျော်ကလေးအားလုံးကဒီစီးပီးရှောင်နေရပါလीနော်။
မက်ဆလောင်းတောင်ကုန်းစခန်းလို့ခေါ်တဲ့ကာကင်းစခန်းမှာမြန်မာစစ်တပ်အခြေစိုက်ခဲ့တာနှစ်ပေါင်း30ကျော်ရှိနေပြီးအခုတော့တော်လိုင်းအုပ်စုတွေဘက်ကတင်ယူလိုက်နေတာဖြစ်တယ်လို့ကိုပညာကပြောပါတယ်။ဒီစခန်းဟာစီးရေးအရရေးပါတဲ့နေရာတစ်ခုဖြစ်တယ်လို့ KNDF ဘူပြန်ကြားရေးတာဝန်ခံဒါအေစုကလည်းပြောပါတယ
်။2023ရောင်းကလည်းတစ်ခေါက်မက်ဆလောင်းတောင်ကုန်းစခန်းကိုတင်ပိုက်ခဲ့တယ်ပေါ့နော်။ဆိုတော့မက်ဆလောင်းတောင်ကုန်းစခန်းကဒါဟိုလမ်းဆောင်လမ်းခွာမှာရှိတာဖြစ်တယ်။ဘောလက်ခဲကိုဝင်လို့ရတဲ့ဆက်သွယ်ထားတဲ့ဒါဟိုပြည်တော်စုလမ်းမကြီးမှာရှိတဲ့အတွက်ဒါစီးရေးအရစစ်ကောင်စီကလက်မလွတ်ခြင်းလို့ဒါပြန်လာထိုင်တာဖြစ်ပါတယ်ပေါ့နော်။အခုနောက်တစ်ခေါက်ဒါတော်လိုင်းတပ်ဖွဲ့တွေကပြန်တိုင်းလိုက်နိုင်တာဖြစ်ပါတယ်
။ဇွန်လ19ရက်နေ့မှာကီနီပူပေါင်းတပ်ဖွဲ့တွေဘက်ကပြန်လည်တိုက်ခိုက်ခဲ့ရကဇွန်လ25ရက်မနေ့တုန်းကစခန်းသိမ်းနိုင်ခဲ့တာဖြစ်ပါတယ်။မက်ဆလောင်းတောင်ကုန်းစခန်းဟာဘော်ခဲမြို့နယ်ဖရူဆိုမြို့နယ်အကြားဆက်သွယ်ထားတဲ့ပြည်တော်စုလမ်းမကြီးဘေးမှာတည်ရှိနေပြီးဘော်ခဲမြို့နယ်ဆိုရင်9မိုင်ဝန်းကျင်သာဝေးပါတယ်။လွယ်ကော်မြို့နယ်ဖားဆောင်မြို့စတဲ့နေရာအနက်မှာကီနီတော်လိုင်းအင်အားစုတွေကမြို့ကိုဝန်းရံပိတ်ဆို့စစ်စင်ရေးတွေဆင်နွှဲနေပြီးမြို့ area ရဲ့3ပုံ2ပုံကျော်လောက်ကိုတော်လိုင်းအင်အားစုတွေဘက်ကစိုးမိုးထားနိုင်တဲ့အကြောင်းဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်။တချို့မျိုးပေါ်ရက်ကွက်တွေမှာစစ်ကောင်စီဘက်ကဆက်လက်တက်ဆွဲထားပေမဲ့လည်းကီနီတော်လိုင်းအင်အားစုတွေရဲ့ပိတ်ဆို့တိုက်ခိုက်မှုကြောင့်ထောက်ပို့လမ်းကြောင်းပြတ်တောက်နေပြီးလေကြောင်းကသာအားထားနေရတဲ့အခြေအနေဖြစ်တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ရှင်
။ရှမ်းမြောက်ကချင်းနယ်လေတအားတပ်ဖွဲ့ကမန္တလေးနဲ့နှိစက်တဲ့မြို့တချို့ကိုတပြိုင်နက်ထိုးစစ်ဆင်လာတာကမိုးရင်းကြီးထူးကြတယ်လို့သုံးသပ်ကြပါတယ်။တရုတ်ကျောင်းဝင်ဆစ်ဆက်ပေးမှုနဲ့ဒီနှစ်ဆန်တဲ့ကရှမ်းမြောက်ဒေသမှာရာရီအပြည့်ရခဲ့တဲ့ TNLA တပ်အနေနဲ့နောင်ချိုကျောင်းမဲမိုးမိတ်မိုးကုတ်တို့ဘက်မှာစစ်ကောင်စီတပ်စခန်း20ကျော်ကိုသိမ်းလိုက်နိုင်ပြီလို့ကြေညာထားပါတယ်။ဘလို့ရှေ့ဆက်ဖြစ်လာနိုင်ပါသလဲ။ကိုဝင်းမင်းမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဒီဒုတိယအကြော်ဆစ်စင်မစခင်တရက်ဖြစ်တဲ့တနင်္လာနေ့ဇွန်လ24ရက်နေ့မှာပဲTNLA အဖွဲ့အထွေထွေတရမှုဗိုလ်မှူးချုပ်တာဖုံးကျော်ကအခုလိုသတိပေးစကား TNLA ရဲ့ Telegram Channel ကနေပြောခဲ့ပါတယ
်။စကားဆရဲ့လက်နက်ကြီးဒီနယ်ကိုလေကြောင်းစစ်စင်ရေရောကျွန်တော်တို့ဒေသအပြင်ထဲမှာဒီနောက်ချူဖက်မိုးကုတ်ဖက်မိုးမိတ်ဖက်ကျွန်တော်တို့ရဲ့စစ်တီတာနှစ်အထူးသဖြင့်အဲ့ဖက်မှာဆက်တိုက်ကျူးလွန်နေတဲ့ကိစ္စတွေကတော့ပိုပြီးများလာတယ်။အော်ကျွန်တော်တို့စီရရတော့စီရရတဲ့အနေဒါဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကြားထဲမှာတော့အခုတရုတ်ကကမခရဂျာဝင်ထားတဲ့ hiking တပုံးချက်ရှိထားတော့စီအရာပြင်းထန်တဲ့အခြေအနေထိတိုင်အောင်ဒီစကားစစစ်ကောင်စီကလှုပ်လိမ့်မယ်မဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုထင်ပါတယ်။ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့လည်းစကားစကစစ်တပ်က hiking တပုံးချက်ကိုကျော်လွန်ပြီးတော့မှလင်းပုံကြီးရာတွေလက်နက်ကြီးရာတွေဆက်တိုက်လှုပ်လာမယ်ကျွန်တော်လူထုတွေကထိခိုက်နေနိုင်မှုတွေပိုကြီးလာမယ်ဆိုရင်တော့ကျွန်တော်ပြည်သူလူထုကိုအကောင်းဆုံးခုခံကာကွယ်သွားဖို့ကတော့ဒါကျွန်တော်မှတောင်းရှိပါတယ
်မနေ့ညတုန်းကပဲ TNLA ကဒီတစ်တုံညာနှစ်ကုန်စစ်စင်အပိုင်းနှစ်ထဲနောင်ချိုကြောင်မဲနယ်မိုးကုတ်မြို့နယ်တွေကတပ်စခန်း24ခုကိုသိမ်းနိုင်ခဲ့တယ်လို့ထုတ်ပြန်လာတာမှာဒီတစ်ခေါက်ထူးခြားမှုကိုမြမရေးသုံးသက်သူဦးတန်းစွန်နိုင်ကအခုလိုထောက်ပြပါတယ
် TNLA ကဒီနေ့အတွင်းမှာတပ်ပွဲတွေရတော့စကန်24ကုန်းတော့တင်းပြီးတော့တစ်တုံညာနှစ်ခွန်အချိန်အဟုန်ကိုပြန်ပြီးတော့ရယူလိုက်ပါပြီအဲ့လိုပြန်ပြီးရယူတဲ့နေရာမှာ TNLA အနေနဲ့ဒီ hygiene အစည်းအဝေးသဘောတူညီချက်တွေပျက်စီးပြီးတော့เนาะသူတို့မလိုက်နာတော့ဘူးဆိုတဲ့စကားတွေကိုမပြောပါသူအဓိကပြောတာကတော့ဆိုးရစစ်တပ်က hygiene သဘောတူညီချက်တွေချိုးဖောက်ပြီးတော့TNL စစ်ခန်းတွေကိုတိုက်ခိုက်နေတာအချိန်ပေါင်းများစွာဖြစ်ပြီးပြီးခဲ့တဲ့လာဇမ်းမိုင်းကဆိုလို့ရှိရင်သူတို့ရဲဘော်တုံးကြပြီးတော့ဒဏ်ရာတချို့ရတယ်ဒါကြောင့်တင်းခံနိုင်လို့တဲ့အတွက်ခုတစ်တုံညာနှစ်ခွန်ဒုတိယလှိုင်းစပြီလို့ပြောလိုက်တာပ
ါအရင်တင်းပြီးဒေတာတွေမှာအုပ်ချုပ်ရေးချတဲ့လုပ်ငန်းတွေတင်တန်းတွေတိုင်းရင်းသားအဖွဲ့ချင်းချင်းပြတိုက်မှုတွေနဲ့အလုံများနေတဲ့ TNL အဖွဲ့အနေနဲ့ဒီစစ်စင်ရေးပြန်ဖော်ဆောင်လာတာပေါ့အမီမဖော်လို့တဲ့သတင်းစာဆရာသူကလည်းအခုလိုရှင်းပြပါတယ
် TNL ရေဒီမှန်းချက်ကတော့နေပြည်တော်ကြီးရေလို့မြင်ပါတယ်အရင်ချင်းစစ်စင်မှမရလိုက်သေးတဲ့နေပြည်တော်ထပ်ပြီးတော့တိမ်လို့ရွေချက်ထားတာထင်ရှားပါတယ်တင့်အားနဲ့စိတ်ဓာတ်အရမြင်မှန်းနေတယ်လက်နေအင်အားလည်းရှိနေတဲ့ချိန်မှာနေပြည်တော်ထပ်ပြီးတော့တိမ်ယူဖို့ကြိုးစားတဲ့သဘောလို့မြင်ပါတယ
်လက်ရှိနောင်ချိုမြို့မှာတော့မြို့ရင်းကိုထိန်းချုပ်ထားနိုင်ပြီးမြို့ဘေးကတရင်တချို့ကိုဆက်ရဖို့တိုက်နေတယ်လို့TNL အဖွဲ့နဲ့နှိစက်သူတွေကပြောတဲ့အခုတစ်ခေါက်တိုက်ပွဲရှေ့ဆက်ဖြစ်လာနိုင်ခြေကိုလည်းဦးတန်းစိုးနိုင်ကအခုလိုဆက်ထောက်ပြပါတယ
် TNL ကဒီနေ့လှုပ်ရှားမှုတွေအားလုံး hiking ဆုံးဖြတ်ချက်နဲ့ခွာထားပါတယ်ဒ တပီလုံးနဲ့ပတ်သက်ပြီးသူကဂရိကုတ်ကိုပြုထားတာတိတုံညာနှစ်ကွန်စေးလှူရှာမှုဒုတိယလိုင်းလို့ပြောပြီးတော့တိုက်တာဖြစ်ပါတယ်နောက်ပြီးတော့အဓိကတိုက်တာလဲရှမ်းမြောက်ဒေသရဲ့အလွန်မှာတိုက်နေတာပါဒါကြောင့်လာရှုကိုချက်ချင်းမတိုက်ဘူးအခုတိုက်နေတာကြောင်မဲနော်ကြောင်မဲနာကနောင်ချိုတိုက်တယ်အဲနောက်ပြီးတော့မုတ်ကုတ်မုတ်မိတိုက်တယ်အဲ့ဒါတွေကဒီတုံနဲ့ဆက်ဆက်နေတဲ့ hiking အစည်းအဝေးအဝန်းဝိုင်းရဲ့အပြင်မှာရှိနေတယ်လို့ပြောနိုင်တယ်နှစ်ရက်အတွင်းမှာစခန်း24ခုကိုသိမ်းလိုက်နိုင်တယ်ဆိုတော့လက်ဦးမှုကတော့ရပြီပေါ့လေအဲ့တော့ပြင်ဦးလင်ဆက်ပြီးတော့ရှင်းမယ်ဆိုလို့ရှင်လေတိုးပြောလို့မရပါဘူး hiking နဲ့တိတ်ကိုဝေးခွာတော့ပါအဲ့တော့ DNL ကလည်းတိုးပြောတာကိုသိပြီးကျွန်တော်ယူဆိုင်မှာမဟုတ်ဘူ
းဒါပေမဲ့ရှေ့မှာလဲစိန်ခေါ်မှုတွေဆက်ဖြစ်လာနိုင်ခြေကိုတော့သတင်းစာဆရာကအခုလိုရှင်းပြပါတယ
်အခြားသောတိုင်းတော်လည်းနဲ့ကင်ဖွဲ့နေတယ်ပေါ်တန်လူနောက်သိမ့်ပြီမဲ့နေမြေချင်းထပ်တူကြတဲ့ဟာမျိုးတွေရှိကောင်းရှိနိုင်တယ်ပေါ့နော်ဥပမာအဖြစ် DIA လို့ SSB လို့လည်းနိုင်ငံအဖွဲ့မျိုးတွေနဲ့ထပ်တူကြတဲ့ဟာမျိုးတွေပေါ်တန်မှုတွေရှိကောင်းရှိလာနိုင်တယ်ပေါ့နော်ဦးနေမှာထီတော့ EO ချင်းချင်းချာမှာ2029စစ်စင်ရေးတုန်းကလို့မဟာမိတ်ဖွဲ့ပြီးတိုက်တဲ့လက္ခဏာတော့မတွေ့ရသေးတာလည်းသတိပြုမိတယ်ပေါ့နော
်ဒီတိုက်ပွဲတွေဖြစ်လာတာပေါ့စစ်ကောင်စီနဲ့ TNL ပြောခွင့်ရတော့ကိုဆက်သွယ်ခဲ့ပေမဲ့အချိန်မီအကြောင်းပြချက်မရခဲ့ပါဘူးခင်ဗ
ျကိုဝင်းမင်းပါရှင်အိန္ဒိယမှာလည်းမြန်မာတချို့ဆန္ဒပြနေကြပါတယ်အိန္ဒိယနိုင်ငံမနီပူပြည်နယ်အင်ဖာထောက်မှာအစာငတ်ခံဆန္ဒပြနေကြတဲ့မြန်မာအကျဉ်းသားတွေကိုထောင်အာဏာပိုင်တွေကဗုဒ္ဓနေ့မှာလာရောက်ညှိနှိုင်းခဲ့ပေမဲ့အကျဉ်းသားတွေတောင်းဆိုနေတဲ့ထောင်ကနေအ мян ဆုံးလွှတ်ပေးဖို့ကိစ္စကိုတော့အာဏာပိုင်တွေဘက်ကလက်မခံသေးပါဘူးဒီသတင်းပေးပို့ချက်ကိုတော့ကိုညံဝင်းအောင်ကပြောပြပေးထားပါတယ်ရှင
်ထောင်လွှဲရေးစီပင်မဲ့ဆက်ပြီးထိန်းသိမ်းခံနေရတာကြောင့်အစာငတ်ခံဆန္ဒပြနေတဲ့မဏိပူပြည်နယ်အင်ဖာအကျဉ်းထောင်တွေကမြန်မာအကျဉ်းသားတွေကိုထောင်အာဏာပိုင်တွေကဇွန်လ26ရက်နေ့မှာလာရောက်ညှိနှိုင်းခဲ့ပါတယ်အိန္ဒိယနိုင်ငံမြန်မာတန်ယုံနဲ့ဆက်သွယ်ဖို့ဆန္ဒပြတာကိုရပ်ဆိုင်ဖို့အကျဉ်းထောင်အရာရှိကညှိနှိုင်းခဲ့ကြောင်းဆန္ဒပြမြန်မာအကျဉ်းသားတို့ကပြောပါတယ်
။ဒီကနေ့တရုတ်နဲ့ဆက်ဆက်ပြီးတော့မှလုပ်ပါဖို့။နောက်မို့လည်းပဲနောက်5ရက်လောက်နေလို့ရှိရင်တရုတ်ကဘာလို့ပုံစံပြုမှတရားရောက်ပါလိမ့်။ဒါရောတရုတ်နဲ့တိတ်ဆုံးပြီးမယ်ပေါ့။ပြီးတော့သမီးပြန်စားကြပါဦး။ကျွန်မရိကိုင်လိမ့်မယ်။သူ့အနေနဲ့ဘာမှလုပ်ဖို့မရဘူး။ဒါပေမဲ့ဒီဝန်ကြီးပြောလို့တို့ကျွန်တော်တို့ကလည်းဆန္ဒပြရပြည်သားတွေတော့တင်ကြတာရောရှိတာပေါ့နော်။ကျွန်တော်တို့ကသမီးလေးယူမှလည်းမဟုတ်သလိုတန်ရုပ်တင်မှုကိစ္စလည်းပဲလုံးဝတဘောမတူဘူ
းလွမြောက်ခွင့်ရပြီးတဲ့အကျဉ်းသားတွေကိုမြန်မာပြည်တွင်းကမိသားစုဝင်တွေကိုယ်တိုင်နိုင်ငံကူးလက်မှတ်နဲ့လာရောက်ရွေးထုတ်ရမယ်ဆိုရင်ခွင့်ပြုပေးမယ်လို့လည်းအကျဉ်းထောင်အရာရှိကပြောဆိုခဲ့တာပါမိသားစုဝင်မဟုတ်တဲ့သူတွေကိုတော့ဒီကိစ္စကိုခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်အကျဉ်းသားတွေကတော့သူတို့အနေနဲ့ထောင်ဝန်ထမ်းတွေကိုမကျင်တတ်လို့အခုလိုဆန္ဒပြနေတာမဟုတ်ပဲသူတို့ရဲ့အခြေအနေကိုအာဏာပိုင်တွေစီတဆင့်တင်ပြပေးဖို့အတွက်အခုလိုတောင်းဆိုနေတာလို့တုံ့ပြန်ခဲ့တာပါအကျဉ်းသားတွေတောင်းဆိုနေတဲ့ထောင်ကနေလှုပ်ပေးဖို့ကိစ္စကိုတော့ထောင်ပိုင်တွေဘက်ကညှင်းဆိုခဲ့ပြီးအခြားထိန်းသိမ်းရေးစင်တာတစ်ခုစီကိုပြောင်းရွှေ့မလားဆိုတဲ့ကိစ္စကိုတော့ကန့်လန့်ခဲ့ပါတယ်ဒီအကျဉ်းသားတွေကိုကူညီပေးနေတဲ့ India for Myanmar အရက်ဖက်အဖွဲ့အစည်းကစလိုင်းဒိုကာကအခြေအနေတွေကိုအခုလိုပြောပြပါတယ်
ထောင်ဝိုင်းတို့ကလာသူပြုံးမှာဘာဖြစ်လို့ဆန္ဒပြကြတာလဲကျွန်တော်တို့ကလုပ်ပေးနိုင်တာမရှိဘူးပေါ့နော်ဘဟုဆိုရဖက်ကလည်းဒါဒီဟာအမြင့်ချမှကျွန်တော်တို့လုပ်ပေးလို့ရမှာအဆိုတော့ကျွန်တော်တို့ကိုဆန္ဒမပြပါနဲ့ဆိုပြုံးမှာလာပြုံးမှာနားချတာပေါ့နော်အခုတည်ချင်းလူမျိုးတွေနေထိုင်တဲ့ခြားရာချမ်ပူပေါ့ district ကိုတော့မဟုတ်မီဇိုရမ်ထားမျိုးအော်တကယ်လို့ဒါဒီပြောင်းလို့ရတယ်ဆိုရင်တော့ဒီဟာမျိုးတွေပြောင်းချင်မလားဒီ IDP မှာလေ foreigner detention center ရှိတယ်ဆိုတော့ဟာမျိုးလောက်တွေသူတို့လာပြောပြတဲ့ဟာရှိတာပေါ့နော်ဆိုတော့ဒီထောင်အနာပိုင်းကိုသူတို့လိုလားချက်ကိုတော့သူတို့တင်ပြထားတာတော့ရှိတယ်တော့ IDP မှာဘယ်လိုတုံ့ပြန်မှုရှိမလဲဆိုတာတော့ကျွန်တော်တို့မပြောတတ်သေးဘူ
းလူရဲစီသူတွေကိုပြန်လှုပ်ဖို့အပါအဝင်နိုင်ငံရေးအခြေအနေတွေကြောင့်မြန်မာနိုင်ငံဘက်ကိုပြန်မလွှဲဖို့အတွက်အကျဉ်းသားတွေကဇွန်လ18ရက်နေ့ကစာပြီးအစာငတ်ခံဆန္ဒပြကြတာပါForeigner Act နဲ့ဖမ်းဆီးခံရတဲ့မြန်မာအကျဉ်းသား159ဦးထဲမှာအယောက်တရာနီးပါးကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်လည်းဒဏ်ရသူရှိခဲ့ကြောင်းပြောပါတယ်။ရောဘာဂျီဇန်နေတုံးခဲ့တာရှိသလိုဂျီဇန်အစ်စ်တင်နဲ့ပြစ်ခတ်ခဲ့တယ်လို့လည်းအကျဉ်းသားတဦးကပြောပါတယ်။ဒီကိစ္စကိုအိန္ဒိယဗဟိုအစိုးရထံတင်ပြခဲ့ကြောင်းစလိုင်းဒိုကာကပြောပါတယ်။
တေချာတာတခုကကျွန်တော်တို့အခုချိန်မှာဘဟိုအစိုးရကလည်းတည်နေပြီ နောက်ပြီးတော့မှဒီ UN အဖွဲ့တွေကလည်းတည်နေလောက်ပြီးတော့ကျွန်တော်တို့မျှော်လင့်နေဆိုတော့သူတို့ရဲ့တုံ့ပြန်မှုကိုတော့ကျွန်တော်တို့အချင်းချင်းအတိုင်းအတာတစ်ခုထိဆောင်ရမယ်အနေထားတော့ဖြစ်တယ်လို့နောက်ပြီးတော့မှအထက်မှာရှိတဲ့သူတွေအားလုံးကလည်းဒီဆက်လက်ပြီးတော့မှဆန္ဒပြနိုင်ရှိကိုသူတို့ပြင်ဆင်နေပါတယ်သူတို့တောင်းဆိုချက်ကိုအမြန်ဆုံးမဖြစ်ရှိဖြစ်နေတဲ့ရွေးပေါ်တော့သူတို့ဆက်လက်တိုက်ဆက်တဲ့ဟိုအဖြစ်တောင်းဆိုတော့ဖို့ရှိတယ်
ဆန္ဒပြရင်နေထိုင်မကောင်းဖြစ်နေတဲ့တက်ကြီးပိုင်းတွေလည်းရှိပါတယ်2023ဖေဖော်ဝါရီ25ရက်ကအသက်30ကျော်မြန်မာအမျိုးသားတဦးကျန်းမာရေးချုံရင်ပြီးတည်ဆုံးခဲ့တာလည်းရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအင်ဖာဘဟုအကျဉ်းထောင်ဘက်ကို VOA ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့တုံ့ပြန်မှုတော့မရသေးပါဘူးခင်ဗျာ
အခုတော့ဤပညာဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်ကြောင်ကျိုးကြောင်ကြားမှာဖြစ်စေဖြစ်ဖြစ်ဖို့ခက်ခဲတဲ့နေရာတွေမှာဖြစ်စေနိုင်ငံစည်းရေးပုံတွေကိုစေးတုပ်ပိုက်တက်ထားတဲ့ဒရုန်းယာဉ်သုံးပြီးဖြတ်ဖို့လုပ်နေတဲ့အကြောင်း VOA သတင်းတောက်နာတာရှာမော်စကိုဘာယာပေးပို့ထားတဲ့သတင်းဆောင်မကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။ American အနောက်မြောက်ပိုင်း Washington ဖြစ်တဲ့ WB လမ်းမကြီးတွေမှာပုံတွေလားပြီးရေးသူတွေနဲ့ဒါတွေကိုရှင်းလင်းဖယ်ရှားရတယ်။လမ်းလုံသားတွေကြားမဆုံးနိုင်တဲ့အံတရာလဲနေတယ်လို့လမ်းပို့ဆောင်ရေးဌာနကမိုက်ကောဂါကပြောပါတယ်
။ Sometimes when I see graffiti and where they've gotten it, I wonder how they
started to get it. ဒီလိုနေရာမျိုးမှာဘလို့များလာရေးကြလဲလို့တစ်ခါတလေတွေးမိပါတယ်။အရင်မြတ်တွေအလားတဖြစ်ရသလိုဒါတွေကိုဖျက်ပစ်ဖို့လွှတ်ရတဲ့အလုပ်သမားတွေအတွက်လည်းဒီလိုတိတ်မတ်တဲ့နေရာမျိုးမှာလက်မကြအောင်လှုပ်ပေးဖို့လိုသလိုအန္တရာယ်လည်းတိတ်ကြီးပါတယ
်။ဒီပြဿနာကိုဖြေရှင်းဖို့လုပ်ရမယ်လို့လည်းလမ်းထိန်းသိမ်းရေးတာဝန်ကမိုက်ကောဂါကပြောပါတယ်။
There's got to be somebody out there probably making a drone.
ဒါရီကိုစင်းနဲ့မှုတ်ပြီးဖြတ်ပေးမဲ့ drone မျိုးထွင်ပေးနိုင်ရင်တိတ်ကောင်းမှာပဲ
။ Connecticut တချေဆိုင် Aqualine drones ကလည်းစမ်းကြည့်မယ်လို့သဘောတူပါတယ်။သူတို့ကမိုးမျောတိုက်ကြီးတွေရဲ့မှန်ပရင်းတွေကို drone နဲ့တန့်စင်ပေးတဲ့ကုမ္ပဏီဖြစ်ပါတယ်။စရန်တွေကိုဖြတ်ဖို့အတွက်သူတို့ကရှေးဖြန့်လို့ရတဲ့ drone ကိုတီထွင်ပါတယ်။အခုလိုအလုပ်မျိုးကိုအရင်တုန်းကအလုပ်သမား6ယောက်လောက်သုံးပါပေမယ်။အခုတော့နှစ်ယောက်လုံးနဲ့အလုပ်ဖြစ်သွားပြီလို့ဂေါဂါကပြောပါတယ
် This is a tethered drone on the back side there you can see a port that a standard paint sprayer hose will
ဒါကကျိုးနဲ့ဆက်ထားတဲ့ drone မှာသူ့ရဲ့အနောက်ဘက်မှာဆေးဖြတ်နဲ့ပိုက်ကောင်းတက်ထားပါတယ်ဆေးကိုကြိုက်တဲ့လောက်ဖြတ်နိုင်အောင်မှာသူ့ကိုထိန်းချုပ်ဖို့လူတစ်ယောက်ထားပါတယ်နောက်တစ်ယောက်ကဆေးရှိမရှိစောင့်ကြည့်ပေးရပါတယ် drone ကအပေါ်မှာပြန်နေတာဆိုတော့ပုံနဲ့ဆေးကုန်သွားတာနည်းနည်းပဲကျန်တော့တာတွေ့ရင်နောက်ဆေးတစ်ပုံနဲ့လဲပေးဖို့ပါdrone ရဲ့ battery အားပြည့်နေသည့်အလုပ်လုပ်နိုင်ပါတယ
် Washington ဒီနေဟာမနစ်ကဒီ graffiti sari ရှိတဲ့နေရာခုပါပဲ9သိန်းလောက်အတွက်ဒေါ်လာ10သိန်းကျော်သုံးခဲ့ရတာကြောင့်ပြည်နယ်အမတ်တွေကဒီပြဿနာကိုဖြေရှင်းနိုင်မယ်နီလန်းတဲ့ရှာဖို့ဒေါ်လာ1သန်း3ဆွဲခွင့်ဥပဒေကိုချက်ချင်းပဲအတည်ပြုပေးခဲ့ကြတာပါပြည်နယ်အောက်လွတ်တော်အမတ် Andrew Barkis ကတော့ဒီ graffiti ဖြစ်တဲ့နေဟာတီထွင်မှုတစ်ခုလို့ပြောပါတယ်
We'll never stop graffiti. It goes way, way, way back, you know, thousands of years. But I think
graffiti ကအမြဲရှိနေတာပါ။ပြောရရင်နှစ်ထောင်နဲ့ချီနေပြီလို့တောင်ပြောလို့ရပါတယ်။အခုပြဋ္ဌာန်းလိုက်တဲ့ဥပဒေကြောင့်အ ਨੇ ဆုံးတော့တန့်ရှင်းသွားမှာပါ
။ drone ကိုတုံးတာဟာမြန်တယ်လို့ဈေးလဲတက်တာတဲ့အပြင်ကြီးမားတဲ့မျက်နှာပြင်တွေကိုလည်းဆေးတုပ်ပေးနိုင်ပါတယ်။အခုလုံလှောက်ဆောင်တာတွေနဲ့ပတ်သက်ပြီးကုန်းလမ်းပို့ဆောင်ရေးဌာနရဲ့ drone အဖွဲ့ကဒီနှစ်ကုန်လောက်မှာအစီရင်ခံစာကိုတင်သွင်းမှာဖြစ်ပါတယ်။ဂေါဂါကတော့ဇရိတ်တက်တာသွားတဲ့အပြင်အရိကကတော့လုံသားတွေအတွက်အလုတ်ခွင်အန်ဒီယာကင်းတာကတကယ်အောင်မြင်မှုလို့ပြောပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောက်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bamiset@voanews.com ဒါမှမဟုတ်ရင်လည်းVOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပရိသတ်အတွက်သတင်းတွေကို ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရဲ့2024ခုနှစ်ဇွန်လ29ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့ဂျန်စီအားကစားအစီအစဉ်တို့ကိုမကြာခင်မှာတင်ပြပါမယ်အခုအရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာရှင်ရုရှားသမ္မတပူတင်ရဲ့မြောက်ကိုရီးယားခီးစဉ်အတွင်းနှစ်နိုင်ငံကြားချုပ်ဆိုခဲ့တဲ့ကာကွယ်ရေးသဘောတူညီချက်ဟာအမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေအတွက်သာမကအာရှနိုင်ငံတချို့အတွက်ပါစိုးရိမ်ထိတ်လန့်စရာဖြစ်ခဲ့ပါတယ်။ဗီယက်နမ်ကသူတို့ရဲ့နိုင်ငံခြားရေးမူဝါဒအောင်မြင်မှုတစ်ရပ်အဖြစ်ပြောဆိုနေတဲ့သမ္မတပူတင်ရဲ့ဒီခီးစဉ်ဟာဒေတာရင်းဘလို့ရိုက်ခတ်မှုတွေရှိနိုင်ပါသလဲ။ဒီသတင်းပတ်အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်စံတာကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင
်မင်္ဂလာပါဥကျော်စံတာရှင
်မင်္ဂလာပါနေ
ဒီမကြသေးခင်ကရုရှားသမ္မတပူတင်ရဲ့ဒီအာရှခီးစဉ်ပေါ့နော်ဒါဘယ်လောက်ထိအရေးပါပါလဲဘယ်လောက်ထူးခြားပါလဲ
သူအရေးပါပါတယ်ထူးခြားပါတယ်အထူးသဖြင့်သွားတဲ့ရုရှားနိုင်ငံအတွက်တော့အဲ့သူကျောက်စီကရဲမြောက်ကိုရီးယားနဲ့ဗီယက်နမ်တို့အတွက်ခေါ်စိတ်ပြီးတော့အရေးပါတယ်သူတို့တွေအတွက်အများကြီးအကျိုးကျေးဇူးဖြစ်ထွန်းနိုင်တဲ့ခီးစဉ်ဖြစ်ပါတယ်သမ္မတပူတင်တို့အတွက်ဒါဟာစီရေးအရာရောနိုင်ငံရေးစံတပန်ဆက်ဆံရေးအရာရောအများကြီးအမျက်ထုတ်တဲ့လက်မထောက်နိုင်တဲ့ခီးစဉ်လို့ပြောမှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲဒေသတွင်းနိုင်ငံတွေနဲ့သူရဲ့ဆန်းကျင်ဘက်ဖြစ်တဲ့အမေရိကန်ပါဝင်အနောက်စုနိုင်ငံတွေတက်သိပ်ပြီးတော့ဂရုတစိုက်ဒါနက်လေးဆံပြဖြစ်ပြီးတော့စောင့်ကြည့်ရမယ့်အခြေအနေဖြစ်သွားပါတယ်။ဒါဟာကမ္ဘာနိုင်ငံတကာရဲ့နိုင်ငံတကာဆက်ဆံရေးအင်အားချိန်ခွင့်ညာကိုနည်းနည်းပြောင်းပြန်ဖြစ်သွားနိုင်ကြလားပေါ့လေ။တစ်ဖက်ဆောင်းရင်းဖြစ်သွားနိုင်ကြဆိုသူတို့အများကြီးထိတ်ညှိဖို့အတွက်ကြိုးစားရမယ့်ခီးစဉ်ဖြစ်တယ်လို့ပြောမှာပါ။ရေဘူးရအဖြစ်တော့
။သူကအရင်မြောက်ကိုရီးယားကိုတွားခဲ့တာပါ။ဆိုတော့နှစ်ပေါင်း20ကျော်အတွင်းမှာရုရှားသမ္မတတယောက်အနေနဲ့မြောက်ကိုရီးယားကိုပထမဆုံးဒါတွားတာပေါ့လေ။အဲ့တော့ဒီပေါ်မှာအဓိကနောက်ွယ်ရအကြောင်းရင်းကဘာဖြစ်ပါမလဲ
အဓိကဆိုတော့သူတို့ကနောက်ွယ်လို့တော့မပြောဘူးသူပေါ်ပေါ်ထင်ထင်ပဲပြောကြကြတာကာကွယ်ရေးကိစ္စအဓိကပါပဲရုရှားနဲ့မြောက်ကိုရီးယားဟာစီအေးကာလာတုန်းကအတူတူလက်တွဲပြီးတော့တိုက်ခဲ့ရတဲ့ခွဲမရတဲ့နိုင်ငံတွေပေါ့လေအဲစီနောက်ပိုင်းမှာဆက်တဲ့ဘယ်လောက်မရှိကြတော့ဘူးဆိုပေမဲ့အခုလူခဲ့တဲ့ဘော်ဒူညက်ဟာစီကလာနောက်ပိုင်းမှာအထူးကြဆုံးသမိုင်းမှတ်တိုင်စိုက်ထူးစင်းတဲ့သဘောတူညီချက်ဟာ landmark pact ဆိုပြီးတော့နိုင်ငံတကာသုံးသပ်သူတွေပြောကြပါတယ်အဓိကသူတို့သဘောတူတာတနိုင်ငံကျူးကျော်ခံရရင်နောက်နိုင်ငံဝင်ရောက်ကူညီရေးသူ့ကိုရိုက်ရင်ငါ့ကိုရိုက်လို့ခံစားမယ်ဆိုတဲ့ဘောမျိုးပေါ့လေတန်းတူဆက်ဆံမယ်ဆိုတဲ့ဘောဖြစ်ပါတယ်အဲ့ပြီးတော့လက်နဲ့အပြန်အလှန်ကူညီတာရုရှားကမြောက်ကိုရီးယားကိုမြောက်ကိုရီးယားအဓိကလှုပ်ရှင်နေတဲ့နျူကလ িয়ার ရောမစ္စိုင်းဆိုဒီစံတမှုတဲ့ဤပညာရေးစီပွားရေးအထောက်ပံ့တွေပေးမယ်တချိန်ထဲမှာလည်းမြောက်ကိုရီးယားဘက်ကရုရှားမှာအဓိကယူကရိန်းတိုက်စစ်ပွဲတွေလိုအပ်နေတဲ့ munitions တွေပေါ့လည်းနဲ့ခရမ်းတွေသူတို့အများအများထုတ်လုပ်ပေးနိုင်ဆိုတော့နိုင်ငံလုံးအတွက်ကာကွယ်အကျိုးစီးပွားရှိပါတယ်တချိန်ထဲမှာပဲရုရှားသမ္မတပူတင်ကအဲ့မြောက်ကိုရီးယားခီးစဉ်တစ်ချောင်းလုံးမှာအမေရိကန်ကိုလည်းပဲပြင်းပြင်းထန်ထန်ထိုးနှက်ပြီးတော့ထုတ်ထားပြီးတော့ပြောဆိုခဲ့တာတွေ့ရပါတယ်။အမေရိကန်ဟာဒါဘူကြဆူမူရေးဝါဒီဖြစ်တဲ့အင်အားသုံးပြီးတော့နိုင်ငံငယ်တွေကို9/10လုပ်နေတဲ့ကဘာမှအဲ့လိုအနိုင်လုပ်နေတဲ့ဆရာမျိုးသူကအများကြီးထုတ်ထားသွားပါတယ်ဆိုတော့အဓိကအဖြစ်မြောက်ကိုရီးယားကိုရည်ကြည့်ရင်ကာကွယ်ရေးပဲပေါ်ပေါ်ထင်မဲ့သူတို့လုပ်တယ်။ဒါအကာကွယ်ရေးနောက်ကမှစီးပွားရေးလည်းအများကြီးပါတာပေါ့လေသူကအခုဒီတင်မာရရှိရဆိုတော့သူတို့နိုင်ငံလုံးအတွက်ကတော့မဟာမိတ်ကိုခိုင်မာကျန်တဲ့ site တိုင်းနိုင်ငံရဲ့ဆွေးတော်ပါပဲ။ဒါပေမဲ့တန်ကိုရီးယားဘက်ကပေါ့လေအဲ့လိုနိုင်ငံတွေကကိုရီးယားကျွန်းဆွေရဲ့တည်ငြိမ်မှုနဲ့ငြိမ်းချမ်းရေးအတွက်ပူပြီးတော့လာဟာပြဿနာဖြစ်လာနိုင်တယ်ဆိုပြီးတော့တစ်ဖက်ကလည်းစိုးရင်စရာစိုးရင်နေကြပါတယ
်။အဲ့ဒီသမရပူတင်ရဲ့မြောက်ကိုရီးယားခီးစဉ်နဲ့ဗီယက်နမ်ခီးစဉ်ကရောဘာကွာခြားပါလဲ
။စိုးစောပြောခဲ့လို့မြောက်ကိုရီးယားခီးစဉ်ကအဓိကစစ်ရေးကာကွယ်ရေးဖြစ်တယ်။ဗီယက်နမ်ခီးစဉ်ကစန်တမန်ဆက်ဆံရေးနဲ့နိုင်ငံရေးကိစ္စပိုပြီးတော့အသံနဲ့လို့ပြောရင်မှားမယ်မဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့မြောက်ကိုရီးယားကိုရုရှားခေါင်းဆောင်သွားလိုက်တာနှစ်နိုင်ငံလုံးကအပေခံနိုင်ငံတွေပဲ two parallel states သူတို့ကသူတို့သူတော်ချင်းချင်းသတင်းလွှဲတွေဒါပုံပဲတဲသွားကြတာသိ မထူးဆန်းပေမဲ့ဗီယက်နမ်ဟာမြောက်ကိုရီးယားနဲ့မတူဘူးဗီယက်နမ်ဟာအမေရိကန်နဲ့လည်းဆက်ဆံရေးကောင်းကောင်းမွန်ရှယ်တရုတ်နောက်ပြီးတော့ခါဂျပန်ဩစတြေးလျအိန္ဒိယစတဲ့နိုင်ငံတွေနဲ့လည်းသူကောင်းကောင်းမွန်နဲ့ဆက်ဆံရေးရှိတယ်။တရုတ်သမ္မတရှင်ပြီးခဲ့တဲ့တစ်နှစ်ကျော်ကသွားခဲ့တယ်နောက်ပြီးတော့သမ္မတဘိုင်ဒန်လည်းပဲမနှစ်ကသွားခဲ့တယ်ဗီယက်နမ်ကိုဆိုတော့အဲ့ဒီအင်အားကြီးနိုင်ငံနှစ်ခုရဲ့ကောင်းကောင်းကြီးနဲ့သူတွေ့ပြီးတော့အခုမကြခင်မှာပဲသူရဲ့ပြိုင်ဘက်လို့အမေရိကန်ရဲ့အဓိကပြိုင်ဘက်လို့ဖြစ်တဲ့ရုရှားသမ္မတကိုတွေ့ရဆိုတော့ဗီယက်နမ်အနေနဲ့ဗီယက်နမ်ဘက်ကကြည့်မယ်ဆိုရင်ပေါ့လေသူဟာနိုင်ငံတိုင်းနဲ့ဆင်မြအောင်ဆက်ဆံနိုင်တယ်ဆိုတဲ့သဘောသူတို့ကတော့သူရဲ့တန်တမာဆက်ဆံရေးကိုသူတို့အနာပိုင်တွေကတော့ဒါဘင်ဘူးဒီပလိုမစီပဲသူတို့ဝါဝင်လို့ပဲပေါ့သူတို့ဟာဖိပြီးလို့ရတယ်ပေါ့လေတစ်ဖက်သက်တက်မဟုတ်ဘူးဆိုတာကိုသူတို့ပြသတယ်လို့သူခွန်ကြီးဝင်ကြောစွာပြောပါတယ်ဒီရုရှားဘက်ကလည်းပဲရုရှားဟာစောစောပြောသူအပေခံနိုင်ငံတွေနဲ့ US ဆက်ဆံနေရမှုဗီယက်နမ်လိုဂုံတကရှိရဲ့တမတ်တမတ်ရှိရဲ့နိုင်ငံနဲ့လည်းငါတို့ဆက်ဆံရေးထူထောင်နိုင်တဲ့ဆွေရောပြသတဲ့သဘောဖြစ်တဲ့အတွက်ကြောင့်နိုင်ငံတကာဆက်ဆံရေးမှာရုရှားအတွက်အပြတ်ထွက်လို့ပြောရမှာပါ။ဒါ့ပေမဲ့အမှန်တကယ်ဆန်းစစ်ကြည့်ရင်စေးကာလာရုံကလည်းပဲမြောက်ဗီယက်နမ်ပေါ်လေအဲဒီမြောက်ဗီယက်နမ်ဟာရုရှားနဲ့အတူတူတွဲပြီးတော့တိုက်ခိုက်ကြတယ်။မြောက်ဗီယက်နမ်ဒီရုရှားနိုင်ငံရဲ့ဆိုဗီယက်ပြည်ထောင်စုရဲ့အဓိကစီလောင်အရှာမှာခြေကုပ်စခန်းဖြစ်ခဲ့တဲ့နေရာပါအဲ့ဒီနောက်ပိုင်းမှာဗီယက်နမ်နိုင်ငံပေါင်းစည်းပြီးတော့နည်းနည်းဗီယက်နမ်ရဲ့နိုင်ငံရဲ့ဝါရပြောင်းပြီးလောက်ဒီစီရေးတွေဘာတွေမှုမရှိဘူးတော့ဆက်ဆိုင်တော့မပြတ်တော့ခဲ့ဘူးဆိုတော့အခုခါမှာတော့သူတို့ပြန်ပြီးတော့ပေါင်းစည်းလာတယ်စီရေးတော့မပြောဘူးသူတို့နှစ်နိုင်ငံကြားချုပ်ဆိုတာစာချုပ်ပေါင်းဆင်းခုစီရေးပေါ်ပေါ်ထင်းနေအဲ့ဒါအကုန်လုံးစီးပွားရေးပူပေါင်းဆောင်ရွက်မှုပါပဲနောက်ပို့ပြီးအရေးကြီးတာတစ်ခုကတော့ဒီဗီယက်နမ်နိုင်ငံဟာတောင်တုပ်ပင်လယ်မှာသူတို့ရဲ့ရေနံတူဖို့ရေးတွေပါလေလုံနေတဲ့ကိစ္စတွေရှိတယ်။အဲဒီမှာရုရှားအကူအညီပါတယ်။ဆိုတော့တောင်တုပ်ပင်လယ်မှာလည်းပဲကျရဲနိုင်ငံတွေအတိအကတရုတ်ပြည်ပင်လယ်ရင်တစ်ဖက်ဆောင်နေလို့မရဘူး။ဒါရုရှားရှိနေတဲ့ဆိုတဲ့သဘောဖြစ်တယ်ဆိုတော့စဉ်းစားကြရပါလား။အမေဗီယက်နမ်အတွက်လည်းအပြတ်ထွက်သလိုရုရှားအတွက်လည်းပဲတန်တမာဆက်ဆံရေးအဖြစ်ငါတို့ဟာဘုံဒီကရှိတဲ့နိုင်ငံမဟာမိတ်တွေရှိရဲဆိုတော့ပြသလိုက်ခြင်းဖြစ်ပါတယ်။
အဲ့ဒီခုသမရပူတင်ရဲ့မြောက်ကိုရီးယားကိုသွားတဲ့ခရီးစဉ်ကဒီလက်ရှိယူကရိန်းအရေးကိုကြတော့ဘယ်လိုရိုက်ခတ်လာနိုင်မှာလဲ
အများကြီးထောက်ပံ့ဖြစ်တာပေါ့ပူတင်အတွက်ကတော့တကယ်တော့ယူကရိန်းကိုအနောက်နိုင်ငံတွေကပုံအောင်ပြီးတော့ထောက်ခံအားပေးနေကြတယ်အချိန်မှာလက်နက်ကောငွေကြေးကထောက်ခံအားပေးနေရုရှားကိုဒီလိုထောက်ခံအားပေးမဲ့နိုင်ငံတွေအစိမ့်နေပါတယ်ဒီကအဖြစ်အီရန်ရှိမယ်အခုမြောက်ကိုရီးယားရှိမယ်မြန်မာနိုင်ငံတို့ကလည်းရှိမယ်ဆိုတော့အခုမြောက်ကိုရီးယားနဲ့ပေါ်တင်သဘောတူစာချုပ်ချုပ်ပြီးတော့မြောက်ကိုရီးယားကလည်းပဲဝင်တိုက်မယ်ဆိုတဲ့သဘောတူချက်ရှိရယ်ဆိုတော့ရုရှားကတခခုငါတို့ထိပါလာပြီးဝင်တိုက်လာပြီးလို့ပြောခိုင်းရင်မြောက်ကိုရီးယားပဲဝင်ပြီးတော့တိုက်မယ်သဘောမျိုးသဘောတူချက်ရတာဖြစ်တယ်သိခိုင်ပါတယ်နောက်ပြီးတော့မြောက်ကိုရီးယားပံ့ပိုးပေးမဲ့ခရမ်းမီးရောက်တွေဟာအများကြီးရုရှားမှာလိုအပ်နေတယ်ဆိုတော့ယူကရိန်းစစ်ပွဲကိုရုရှားကပြန်ပြီးတော့တားရှိခုကနိုင်မယ်ပြပြနိုင်သွားမယ်လို့တော့ဘယ်ဘက်ကမှပြောလို့မရသေးတဲ့အခြေအနေပါသို့တော်လည်းပဲမြောက်ကိုရီးယားနဲ့မဟာမိတ်ဒီလိုခိုင်ခိုင်မာလှုပ်လိုက်ခြင်းအပြင်ရုရှားဟာပို့ပြီးတော့ခံနိုင်ရည်ရှိမယ်ဆက်လက်ပြီးတော့တိုက်ပွဲဝင်နိုင်တဲ့အခြေအနေရှိသွားမယ်လို့ယူဆရပါတယ
်ဒီတော့ဒီလိုမြောက်ကိုရီးယားနဲ့ရုရှားနဲ့ပို့ပြီးတော့ဟိုဆက်ဆံရေးနီးကပ်လာတာတရုတ်တို့ဂျပန်တို့နောက်အရှေ့အာရှတို့အရှေ့တောင်အာရှတို့နိုင်ငံတွေမှာရောဘယ်လိုရိုက်ခတ်လာနိုင်မလဲ
အဲဒီကြီးဆုံးကတော့အဲကိုရီးယားကျွန်းဆွယ်ရဲ့ညဉ့်ညံရင်းနဲ့တည်ရင်ရေးအဲ့မှာတစ်ဖက်ဆောင်နေဖြစ်သွားနိုင်တယ်ပေါ့အစကတည်းကသူတို့မြန်မာပဋိပက္ခဖြစ်တာတောင်နဲ့မြောက်ကိုရီးယားဆိုတော့အခုလိုဖြစ်လိုက်တဲ့အတွက်ကြောင့်မြောက်ကိုရီးယားရဲ့ရန်စားမှုတွေနိုင်တဲ့စီးရင်လုံမှုတွေပုံများလာမယ်ဆိုပြီးတော့ဒီဘက်ကတွင်းမှာပဲအဲ့ဒါကြောင့်ပူတင်သွားပြီးရဲ့နောက်တနေ့မှာပဲတောင်ကိုရီးယားဆိုင်ရာရုရှားသံမကြီးကိုတောင်ကိုရီးယားနိုင်ငံရဲ့ညီငါဆင့်ခေါ်ပြီးတော့ဒါမြောက်ကိုရီးယားကိုခင်ဗျားတို့သိမမြောက်ပင်နဲ့ဆွေးတတိပြည့်တဲ့စကားပြောတယ်လို့သတင်းထဲမှာတွေ့ပါတယ်ဆိုတော့ဒီဘက်ကတောင်ကိုရီးယားဘက်ကဘယ်လောက်စိုးရင်တလဲဆိုတာကိုချက်ချင်းပေါ်နေကြပါတယ်အလားတူဆိုပဲဂျပန်တို့ဆိုလဲမြောက်ကိုရီးယားဘုံဆန့်ရင်တော့မစ်ဆိုက်ကဂျပန်တို့တောင်ကိုရီးယားတို့ကအဓိကတာဂက်တို့ဖြစ်နေတော့သူတို့ကအဓိကထားပြီးစိုးရင်မှာဖြစ်ပါတယ်ဆိုတော့တရုတ်ဒီပင်လင်းတရုတ်ကလည်းပဲရုရှားနဲ့မြောက်ကိုရီးယားနဲ့စီးရဲမဟာမိတ်ဖွဲ့ရင်သူမပိုင်ဘူးသူဟာရုရှားယူကရိန်းကိုကြွကြော်လာလဲပြင်းပြပြသားသားကြီးထောက်ခံတဲ့ကုညေဆွဲသရုပ်ပေါ်လျောင်ဘယ်တော့မှမနေဘူးနောက်ပိုပြီးထင်ရှားတာသူကသမ္မတပူတင်မကြသေးခင်ကတရုတ်ကိုရောက်လာတုန်းက တယုကတဆင်းမြောက်ကိုရီးယားကိုဆက်မသွားပါနဲ့တယုကတားခဲ့တယ်ဒါဘာတယုကဘာပြလဲဆိုတော့ကျွန်တော်ခမရိုးရဲ့ရုရှားနဲ့မြောက်ကိုရီးယားတယုသုံးဝင်းဆိုင်မှာဟာမိတ်မဟုတ်ဘူးဆိုတော့ပြတ်သားလို့တဲ့ဖို့အဲပူတင်ကိုခမရဒီကနေပြီးတော့တယုကတဆင်းမြောက်ကိုရီးယားကိုမသွားပါနဲ့သူကသူသီးရသွားရင်သွားဆိုတဲ့ဖို့ဆိုတော့တယုကိုနိုင်ကတာကိုချင်းချင်းချင်းစဉ်းစားမယ်လို့ထင်ပါတယ်အဲ့ဒီကိစ္စကိုဆိုတော့ကျန်တဲ့နိုင်ငံတွေကတော့အဲ့လိုတည်ငြိမ်ရေးပေါ့လေတဖက်ဆောင်မင်းဖြစ်သွားလိမ့်မလားဆိုတော့ဆိုရင်စိတ်ဖြစ်ကြပါပဲအဓိကကြပါတယ်လားအ
ဲ့တော့မြန်မာနိုင်ငံနဲ့လည်းရုရှားကနီးကပ်တဲ့ဟိုတန်တမန်ဆက်ဆံရေးရှိပါတယ်ဆိုတော့အခုလိုမြောက်ကိုရီးယားနဲ့ရုရှားနဲ့ဒီလိုဆက်ဆံရေးရအောင်အရှိတောင်အာရှမှာတော့အထူးသဖြင့်မြန်မာနိုင်ငံအတွက်ပေါ်ရုရှားမှာဒီမြန်မာနိုင်ငံမှာရုရှားရဲ့အကျိုးစီးပွားတွေနဲ့ဆက်ဆက်နိုင်ပါလား
ဆက်ဆက်ပါတယ်အဓိကအဖြစ်ကမြန်မာကတော့စိတ်သက်တက်ကြွသွားမှာပေါ့လေသူတို့တကအတက်ဆရာငါတို့ရဲ့အဓိကအကူအညီပင့်နေရုရှားနိုင်ငံဟာမြောက်ကိုရီးယားနဲ့သဘောတူညီမှုရတော့သူတို့ True Sun ဖို့မှာမဟုတ်ဘူးဒါပေမဲ့ဗီယက်နမ်တို့ကလည်းသွားနိုင်လိုက်ကြတာအထူးကြမဟုတ်ဘူးရုရှားဟာငါတို့မြန်မာနိုင်ငံကိုဆက်ဆံတာလည်းပဲအပယ်ခံနိုင်ငံချင်းချင်းမလို့ဆက်ဆံတာမဟုတ်ဘူးသူကနိုင်ငံတကာကလူယူစေရှင်ကိုဗီယက်နမ်တို့လည်းဆက်ဆံနေရပဲဆိုပြီးတော့ပြသလိုက်တဲ့တည်းသူကတော့အတက်စရာဖြစ်ပါတယ်။ဒါဖြစ်မြန်မာနိုင်ငံကဘာရောက်မလာခဲ့ဘူးလဲဆိုလို့စဉ်းစားစရာလည်းရှိတယ်ဗောဒီညမှာမြန်မာကိုလိုင်းလည်းမထူဘူးမြန်မာအပေခံနိုင်ငံပဲမြောက်ကိုရီးယားနဲ့တော့မထူဘူးမြောက်ကိုရီးယားမှာလူလူဆန့်ကျင်တဲ့တိုက်ပွဲတွေမရှိဘူးမြောက်ကိုရီးယားအစိုးရကိုမြောက်ကိုရီးယားပြည်သူတွေကလည်းလူလူလားရှိနေတဲ့နိုင်ငံဖြစ်တယ်။မြန်မာနိုင်ငံမှာကျတော့မြန်မာစစ်ကောင်စီကိုပြည်သူလူထုကတည်းကဆန့်ကျင်နေရဆိုတော့အဲ့လိုမြောက်ကိုရီးယားကိုအသီးမပြုသူလို့ရုရှားကမြန်မာနိုင်ငံစစ်ကောင်စီကိုအဲ့လောက်ကြီးအသီးမပြုဘူးသူကလက်နဲ့ဝယ်တဲ့လူဖောက်တဲ့လောက်ပဲသဘောထားပြီးတော့သူကဆက်ဆံတဲ့လူချင်းတာတောက်မယ်သူတို့လူတာပြေးမယ်အဲ့ဒီသဘောမျိုးဒါကြောင့်စစ်ကောင်စီအကြီးကြီးကမြန်မာနိုင်ငံကနေပြီးတော့ရုရှားကိုလည်းအစကတည်းကသွားခဲ့တာစုစုပေါင်း6တင်ရှိပြီးဟိုရုရှားကောင်းဆောင်သမ္မတပူတင်ကတေဝင်ဘယ်လုံးကမှဒီခေါ်စွန်းချင်းကျူစရာမရှိဘူး East Asia Forum မှာလုတ်တဲ့အခါမှာသာလေသူ side line ပေါ်လေစီဝေးပြင်ပမှာခဏတွေးခဲ့တာဖြစ်တယ်ဆိုတော့သူတို့ကတလောက်ထိမြန်မာနိုင်ငံတို့ဘာလို့တလောက်ထိရောရုရှားဘက်ကဓာတ်နူထားပြီးတော့ဆက်ဆံနေလို့မတွေးရပါဘူးသို့ပေမဲ့မြန်မာနိုင်ငံအတွက်ကတော့အတက်နေမှာပေါ့သူတို့ကတော့ဆက်ပြီးတော့ကုညီရမယ်လို့
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါဘူ
းအခုတော့ဂျန်စီအစီအစဉ်လှည့်ပါရှင်ကိုလိုချင်းတဲ့ဘဝတစ်ခုကိုပိုင်ဆိုင်နိုင်ဖို့အတွက်ပုံမှန်ဝင်ငွေရနေတဲ့အလုပ်ကိုစွန့်ပြီးထာဝရခရီးသွားနေသူတယောက်အဖြစ်ရွေးချယ်နေထိုင်ခဲ့တယ်လို့လူငယ်ခရီးသွားဘလော့ဂါတယောက်ဖြစ်တဲ့မတ်သီရီကပြောပါတယ်။သူကအထူးသဖြင့်ဗုဒ္ဓဝင်နဲ့အေယာဝင်ပုံပြင်တွေထဲမှာပါတဲ့နေရာတွေကိုအသေးစိတ်လေ့လာခြင်းနဲ့အတွက်အိန္ဒိယနိုင်ငံအနှံ့မှာရှိတဲ့နေရာအတော်များများကိုအချိန်ပေးပြီးတော့ခရီးတွေထွက်နေသူပါ။အိန္ဒိယနိုင်ငံတဝန်းဘလို့အလှတရားတွေနဲ့စိတ်ဝင်စားစရာအကြောင်းအရာတွေတွေ့ရတယ်ဆိုတာမက်ခင်လေးနဲ့စကားပြောထားပါတယ်ရှင
် Hey Gen Z တို့တက်ချင်ရောက်တယ်မြောက် Gen Z တို့ခီးသွားတာတိုက်ကြတယ်ဟုတ်ဒီတစ်ပတ်တော့ခီးသွား blogger တယောက်နဲ့စကားပြောထားတယ
်ညီမနာမည်အရသီးပြီးပါညီမအခုလောလောဆယ်အိန္ဒိယနိုင်ငံမြောက်ပိုင်းမှာခီးသွားနေပါတယ်ရှင
်ခီးသွား blogger တယောက်ဖြစ်ဖို့အတွက်သူကလူကြီးစတင်ခဲ့လေ
ဒီစူဇန်ကောဝါဒနာပါတာပေါ့နော်ဟိုအရင်ကတည်းကနေကိုကမဂဇင်းတွေဖတ်ခဲ့တယ်ဒီ TV တွေဂျာနယ်တွေထဲမှာကြည့်ရဆိုလို့ရှိရင်သူများရဲ့ခီးသွားတဲ့အစီအစဉ်တွေတွေ့ရဆိုလို့ရှိရင်အရန်သွားခြင်းခဲ့ရပေါ့နော်နောက်တိုင်းမဲ့တကယ်သွားပြစ်ခဲ့တာတော့2019မှာပေါ့နော်ဒီ full time အလုပ်ကနေပြီးတော့ထွက်လိုက်ပြီးတော့မှဒီစပြီးတော့ full time traveler စလုပ်ခဲ့ရပေါ့နော်အဲပြင်ဆင်ခဲ့ရတာမျိုးတွေအခက်အခဲတွေမျိုးကတော့အဓိကတော့ financially ပေါ့နော်ကိုကမိသားစု background ကချမ်းသာတဲ့ background မဟုတ်တဲ့အတွက်ကြောင့်ဒီပတ်စံကျိုးစုခဲ့ရရရှိရယ်ပြီးတော့စိတ်ပိုင်းဆိုင်ရာကျန်တဲ့ခံနိုင်အောင်ပြင်ဆင်ခဲ့ရမျိုးရှိပါတယ်ဟုတ်ကဲ့
အလုပ်ကထွက်ပြီးခီးတွေတောက်ဖို့ဒီဘာလို့ဆုံးဖြတ်လိုက်တာလဲ
ဒီလုပ်ငန်းခွင်မှာကိုယ့်ရဲ့စာသင်ကျောင်းမှာကိုယ့်ရဲ့စာသင်ကမ်းထဲမှာကိုယ့်ရဲ့ပတ်ဝန်းကျင်မှာမရနိုင်တဲ့အတွေ့အကြုံမျိုးတွေပေါ့နော်ပြီးတော့အခြားရဲ့ culture တွေအခြားရဲ့သူတို့ရဲ့ယုံကြည်မှုတွေကိုလေ့လာတဲ့အခါကျတော့အဲကိုတိုင်းလည်းပို့ပြီးတော့သူများတွေရဲ့ဘဝတွေများတွေရဲ့ယုံကြည်မှုတွေပို့ပြီးတော့လက်ခံနိုင်လာရဲ့ပို့ပြီးတော့လည်းအမြင်ကျေလာရဲ့ပေါ့နော်ပို့ပြီးတော့လည်းအသိဉာဏ်တွေလည်းပို့ပြီးတော့ကျေပြန့်လာရဲ့လို့ထင်ပါတယ်ဟုတ
်သူကလေအလုပ်ကထွက်ပြီးတော့နိုင်ငံတော်မြောက်ပြီးသွားခဲ့ဒါပေမဲ့အိန္ဒိယနိုင်ငံကတော့သူကနေရာအနှံ့အပြားကိုသွားခဲ့တယ်သူဘာကြောင့်လို့အိန္ဒိယနိုင်ငံအနှံ့ကိုပြီးသွားရတာလဲ
ဒီမှာအရန် level ဆရာနေရာအရန်များရဲ့ပေါ့နော်ကာချာလည်းအရန်စုံနေ တပိနေနဲ့တပိနေကမတူတဲ့အတွက်ကြောင့်ဒီနေရာလဲလိုက်ခွင့်နေရာလဲလိုက်နဲ့အပို့ပြီးတော့ส่งตัวอ่ะปะเนาะอดิก็อินสปิเรชั่นก็ไงๆกระเดะอ่ะนี่ภิแล้วที่พุทธวินสาเปริเนี่ยมาพี่รอที่4พอยท์ไปเจอไอ้ยาวินปုံมีเนี่ยมาปะเนาะที่ไอ้นี่อ่ะจินนี่มีเนปิตาဖြစ်ตาเยพี่รออุทุทะภิญที่พุทธบาตาเนี่ยปะตะปะเนาะที่กายาโรปารณตีโรนิกราวงโรปะเนาะฮิมาลาตองนั่นนี่อาจารย์ยังติจินแก่อ่ะไอ้อ่ะเป็นปิญญาได้สึกก็นี่พี่รอไปตั้วปิตั้วปิแค่อ่ะป่ะครับ
ဒီလိုအိန္ဒိယနိုင်ငံနဲ့ကြီးသွားရင်လည်းအခုကြုံတွေ့ရတဲ့အတွေ့အကြုံတွေလည်းအခုလိုပြပြတာလေ
လောလောလတ်လတ်ပေါ့နော်အရင်လာကတွေ့ကြုံခဲ့ရမျိုးဆိုလို့ရှိရင်ဒီပြည်နယ်တစ်ခုကနေနောက်ပြည်နယ်တစ်ခုကူတဲ့အခါယထာစီရတယ်ပေါ့နော်အိန္ဒိယမှာပုံမှန်လည်းယထာစီနေကြဆိုတော့ကိုကအစဉ်ပြေမဲ့ပဲထင်ခဲ့ရပေါ့ဒါပေမဲ့အဲ့အချိန်မှာကိုတက်သွားတဲ့အချိန်မှာလုံးဝဟိုအမ်ယထာပြည့်ကျက်နေခြေချတဲ့နေရာမျိုးရှိဘူးပေါ့နော်တကယ်အိန္ဒိယရုပ်ရှင်တွေမှာဟိုအရင်တော့ရုပ်ရှင်တွေမှာမြင်ဘူးတဲ့အတိုင်းပေါ့အပေါ်မှာလည်းဒီအိတ်သင်ပေါ်မှာလည်း6လောက်တည်းကတို့လိုကျွဲလန်းနေကိုကောင်းလည်း6လောက်တည်းနဲ့ကဲမိပေါ့နော်အဲ့ဒီကတော့မင်းမဟိုမမေ့နိုင်တဲ့အမှတ်တရပါပဲ။ကြာတို့မှာလူရမ်းများရယ်ပေါ့နော်။ဘယ်နာတော့တော့ကားဟွန်တီးကြတယ်တို့ကမတင်းစိတ်ဆိုးတာပေါ့နော်။အဲ့လိုမျိုးဟွန်တီးကြအမျိုးရှိရယ်။အဲဒီစိတ်မကောင်းတရတော့ဟိုအရင်နှစ်တရဒီကယ်လာဒေသမှာဒီဆင်ရမ်းပေါ့ရယ်ပေါ့နော်။ဆင်ရမ်းပေါ့တဲ့နေရာမျိုးကြတော့တို့ဒီလူတွေကကြတော့တိနှံ့နေစိုက်တယ်တဲ့နနေဆိုင်တော့ဆင်တွေကလာပြီးတော့ဖြက်စီးရဖြက်စီးရခါကျတော့ဒီအစိုးရဘက်ကအဲတောင်မြူတဲ့အပိုင်းနေပေါ့နော်အဲ့ဒါမျိုးကြီးကျတော့သူလူတွေကစိတ်တူပြီးတော့ဆင်တွေအဲ့ဝတ်ဝန်းနေစားတဲ့အစားအစာတွေမှာမိုင်းထည့်တာပေါ့နော်မိုင်းထည့်ပြီးတော့ပြန်ပြီးတော့တိုက်ခိုက်တာမျိုးကြီးလည်းကြုံရပါတယ်ဟုတ
်အစားတောင်နေဘူးကုံချင်းချင်းနေရောလူရှိနေလေအ
ဲတူညီတဲ့အပိုင်းတွေလည်းရှိတယ်တူညီတာမျိုးကျတော့ဟိုမြန်မာပြည်မှာဆိုလို့ရှိရင်ဒီမြန်မာမျိုးသမီးတွေပေါ့နော်ရိုးရအင်ဂျီထမိန်လေးတက်မှုထားပြီးဝေကြဒီမှာလဲစာရီအောင်လုံးလေးတက်မှုထားပြီးဝေကြရရှိရပေါ့နော်ခုကကြတော့ဒီတွေ့ရတလောက်ပေါ့နော်မျိုးသားတွေကလုပ်ငန်းခွင်မှာပို့ပြီးတော့တွေ့ရတယ်မျိုးသမီးတွေကိုမတွေ့ရစားတော့ပိုင်းကကြတော့သူတို့ကပြည်နယ်တစ်ခုနဲ့တစ်ခုနဲ့နည်းနည်းပဲကွာရပေါ့နော်ဒါပေမဲ့တောင်ပိုင်းနဲ့မြောက်ပိုင်းကြတော့တော်တော်ကွာတာမျိုးတွေတွေ့ရတယ်အဲတူလာတစ်ခုကတော့ပဲအစားတော့ပဲဖြစ်သူမဆလာတော့သုံးကြရပေါ့နော်လက်ဖက်ရည်တဲ့တောင်သူတို့ကမဆလာထည့်တော့တယ်ပေါ့နော်ရတယ်ဆိုတော့သူတို့နှင်းနေမရှိတော့ဘူးနှင်းကတော့ဒီရေကဲတောင်တွေပေါ်မှာပဲရှိနေတော့ဖြစ်တဲ့အတွက်ကြောင့်ဒီအခြားနေရာတွေကမြက်ခင်းပင်တွေကစိမ့်ပြီးတော့ဒီတပင်တွေကလည်းစိမ့်နေတာပေါ့နော်ပြီးတော့ပန်းတွေလည်းပွင့်နေရသည်ဖြစ်တဲ့အတွက်ကြောင့်ပန်းတွေပွင့်နေတာတကယ်ကိုပကြီကတစ်ချက်လိုပဲရမ်းလာတယ်ဟိုဘောလီဝုဒ်ရုပ်ရှင်တွေရောက်နေတယ်ခံစားရတယ
်ဒီဟူလာလေမဲ့သူတွေအတွက်ဘင်းနေရာတွေကလည်းတို့အကောင်းဆုံးဆိုတာကိုသူကအခုလိုအကြံပြုထားတယ
်ဒီအိန္ဒိယရဲ့ရုပ်ရှင်တွေကအတိုင်းအယောင်ဆုံးခံတက်တယ်ရောင်ဆုံးခိတ်တေးရောင်ဆုံးစာဦးတွေပေါ့နော်အဲ့အရာတွေကြိုက်တဲ့လူတွေဆိုလို့ရှိရင်တော့ဒီ Rajasthan တွေဒေသရှိရဲ့အဲ့ဒီမှာကြတော့ဒီရောင်ဆုံးမြို့လေးရှိအနမဲတွေကသူကတမျိုးနဲ့တမျိုးအယောင်နေမတူးပေါ့နော်အဲ့လိုမျိုးလေးခွဲခြားထားရှိရဲ့လူတွေလားတကယ်လို့ကိုကတဘာဝတရားကြိုက်တဲ့လူတွေဆိုလို့ရှိရင်တော့ဒီ Himwanda ဒေသပေါ့နော် Kashmir ဒေသကတော့အရင်လာရတာကြောင့်မို့လဲသူတို့အများရန်ဒီနှစ်နိုင်ငံလူတွေကြတဲ့နေရာလည်းဖြစ်တယ်ပေါ့နော်လွင်နေကြီးတွေနဲ့အရန်လာတယ်သူကအရင်တိုင်းတိုင်းမဲ့ဒေတာကန်သူတွေရဲ့ဘဝတွေကတော့ခက်ခဲတယ်ပေါ့နော
်ကေဂျင်စီတို့ရေခီးတော့ဘလော့ဂါလေးရေအိန္ဒိယကြီးစင်ကြောင်းကြားခဲ့ကြပြီနော်ဂျင်စီတို့ရောဘယ်ကြီးသွားဖို့စီစဉ်ထားလဲဒါပေမဲ့ဂျင်စီစီစဉ်တော့စောင့်ကြည့်ဖို့ပြင်နေနော
်အခုတော့အပတ်စဉ်အခစားအစီအစဉ်ကိုနားဆင်ချင်ရအောင်ပါရှင်အမေရိကန်မှာကျင်းပနေတဲ့ Copa America ဖလားဘလုံးပွဲမှာတော့အာဂျင်တီးနာအသင်ချီလီကိုနိုင်ပြီး Quarter Final ကိုတက်သွားပြီဖြစ်ပါတယ်။ Copa America ဖလားအပေါ်ခန့်မှန်းချက်တွင်တဲ့အတူ Euro 2024ဥရောပဖလားဘက်ကနာမည်ကြီးအင်္ဂလန်အသင်းရဲ့အလားလာနဲ့ဘယ်အသင်းဘိုးဆွဲမယ်ဆိုတဲ့ခန့်မှန်းချက်တွေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
ဥရောပဗလာဘောလုံးပွဲတွေကို1960ခုနှစ်ကစပြီးတော့၄နှစ်ကြိမ်ကျင်းပလာခဲ့တာအခုဆိုရင်18ကြိမ်ရှိသွားခဲ့ပြီဖြစ်ပါတယ်။ပြီးခဲ့တဲ့16ကြိမ်မှာတော့ဂျာမနီနဲ့စပိန်က3ကြိမ်စီဘိုးဆွဲထားပြီးတော့အီတလီနဲ့ပြင်သစ်က2ကြိမ်စီ၊ယခင်ဆိုဗီယက်ပြည်ထောင်စုချက်ကိုစလိုဗာကီးယား၊နယ်သာလန်၊ဒန်မတ်၊ဂရိနဲ့ပေါ်တူဂီတို့က2ကြိမ်စီဘိုးဆွဲထားပါတယ်။အဲ့ဒီကျင်းပခဲ့တဲ့16ကြိမ်ထဲမှာစိတ်ဝင်စားဖို့ကောင်းတာကတော့အင်ရှင်အသင်းတွေဘိုးဆွဲခဲ့တာက3ကြိမ်ပဲရှိခဲ့တာဖြစ်ပါတယ်။အဲ့ဒါကတော့1964မှာစပိန်1968ကအီတလီနဲ့1984မှာပြင်သစ်အသင်းတို့ပူဆွဲခဲ့ကြတာဖြစ်ပါတယ်1984ခုနှစ်နောက်ပိုင်းမှာတော့အင်ရှင်အသင်းတွေတစ်ကြိမ်မှပူမဆွဲခဲ့တာအခုဆိုရင်နှစ်ပေါင်း40ရှိလာခဲ့ဖြစ်ပါတယ်ဆိုတော့အခုတစ်ကြိမ်အင်ရှင်အဖြစ်ကျင်းပတဲ့ဂျာမနီနေနဲ့ဒီအဆင့်လာကို ခြေဖြတ်နိုင်မလားဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်။1988ခုနှစ်ကအရှင်းနဲ့အနောက်ဂျာမနီမပေါင်းစည်းခင်ကအနောက်ဂျာမနီမှာကျင်းပခဲ့တဲ့ယူရို88မှာတော့ဂျာမနီတင်းဟာအဲဒီတုန်းကချန်ပီယံဖြစ်ခဲ့တဲ့နယ်သာလန်တင်းကိုဆီမီဖိုင်နယ်မှာရှုံးပြီးတော့အရေးနိုင်ခဲ့တာကြောင့်ချန်ပီယံဆုနဲ့လွဲခဲ့သလို1988ပြီးတဲ့နောက်ဒီကြားထဲ2006ကမ္ဘာဖလားအင်ရှင်ဖြစ်တုန်းကလည်းဆီမီဖိုင်နယ်မှာချန်ပီယံဖြစ်သွားတဲ့အီတလီအတင်းကိုရှုံးပြီးတော့ချန်ပီယံဆုနဲ့လွဲခဲ့တာတွေကလည်းစိတ်ဝင်စားစရာသမိုင်းမှတ်တမ်းတွေဖြစ်ပါတယ်ဆိုတော့စောပိုင်းမှာပြောခဲ့သလိုပဲချန်ပီယံအင်းနေနဲ့ဒီအစင်လာကြီးကိုခြေဖြတ်နိုင်မလားဆိုတာကတော့ဒီယူရိုပြိုင်ပွဲမှာစိတ်ဝင်စားစရာလို့ပဲပြောမှာဖြစ်ပါတယ်ဂျာမန်ပြိုင်ရင်ကတော့ဘူဆွဲနိုင်ခြင်းရှိတဲ့အသင်းတွေထဲမှာရေပန်းအစားဆုံးကတော့အင်ရှင်ဂျာမနီနဲ့အတူပြင်သစ်နဲ့အင်္ဂလန်အသင်းတို့ဖြစ်ပါတယ်ဒါမဲ့လည်းအင်္ဂလန်အသင်းဟာအခုခါမှာအုပ်စုပထမနဲ့နောက်ဆင့်ကိုတက်ခဲ့ပေမဲ့လည်းအုပ်စုပွဲစဉ်တွေမှာထင်သလောက်ခြေစွမ်းမပြနိုင်တာကြောင့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဆိုတော့အင်္ဂလန်အသင်းဒီတစ်ချိန်မှာရောတကယ်ပဲပိုဆွဲနိုင်ပါမလား။အင်္ဂလန်အသင်းဒီနေ့ပိုဆွဲနိုင်ချိန်နဲ့ပတ်သက်ပြီးတော့ Soccer Follow Channel ရဲ့အင်တာဗျူးကိုကျော်မျိုးဟန်ကတော့
အင်္ဂလန်က Euro 2024ပြိုင်ပွဲမဆောင်ပြီးတော့သူရေဘန်းအစားဆုံးအသင်းပိုဆွဲဖို့ရေဘန်းအစားဆုံးအသင်းဖြစ်ခဲ့ပေမဲ့တကယ်အုပ်စုဆက်ပွဲစဉ်တွေကစားပြီးမှတော့အင်္ဂလန်ရဲ့အခြေစွမ်းကိုတော်တော်များများအားမရကြောင်းဒီပြဆောက်ခဲ့အနေနဲ့နေရာစုံမှာဖြည့်ဆင်းရမယ့်ပြဿနာတွေရှိပြီးအထူးသဖြင့်တော့ကျွန်တော်အမြင်ကွင်းလယ်ဘက်မှာတော်တော်ဖြည့်ဆင်းရမယ်ပြ။ကွင်းလယ်စွမ်းဆောင်မှုကအားနည်းတယ်ဘောလုံးရေရှောင်းမှုတွေကနှေးလွန်တယ်အလေးလံလွန်တယ်အင်္ဂလန်တော်တော်လက်လက်မြန်မြန်ဆန်ဆန်မျိုးမရှိအဲ့တော့အင်္ဂလန်အနေနဲ့အသင်းငယ်တွေကိုအနိုင်ရကောင်းရနိုင်ပေမဲ့အသင်းကြီးတွေနဲ့တွေ့ရအခါမှာအင်္ဂလန်တေချာဖို့ရုန်းကန်ရလိမ့်မယ်အဲဒါကြောင့်အင်္ဂလန်အနေနဲ့ကွာတာဖိုင်နယ်လောက်အထိပဲမျှော်လင့်ရနိုင်မယ့်ခြေစွမ်းမျိုးဖြစ်နေပါတယ်ခင
်ဗျာ။ဂျာမန်နိုင်ငံကဘလောက်ပဲရေပန်းစားစားတကယ်တမ်းပြိုင်ပွဲတွေစတဲ့အချိန်မှာအကောင်းဆုံးကစားနိုင်မှချန်ပီယံဖြစ်နိုင်မှာဖြစ်ပါတယ်။ဆိုတော့ဒီနေ့ယူရို2024မှာဘယ်အသင်းဘိုဆွဲနိုင်မလဲ။ပြိုင်ပွဲတကယ်စတင်တဲ့အချိန်မှာဘယ်သင်းကချန်ပီယံခြေစွမ်းမျိုးကိုအမှန်တကယ်ပြသနေပါသလဲလက်ရှိယူရို2024မှာကစားနေတဲ့အသင်းတွေကဘယ်သင်းကအကောင်းဆုံးခြေစွမ်းပြပြီးချန်ပီယံဖြစ်မယ်ထင်သလဲဆိုတဲ့အပေါ်မှာတော့မြန်မာနိုင်ငံကဘောလုံးပရိသတ်တူဖြစ်တဲ့ကိုဖေမောင်ထက်ကတော့အခုလိုခမ်းမန်းပါတယ
်ဒီနေ့အသင်းကြီးတွေရဲ့ခြေစွမ်းကိုသိမ့်မချက်ပါဘူးဒါပေမဲ့ဒီအသင်းကြီးတွေထဲမှာစပိန်တသင်းပဲဟိုခြေစွမ်းထက်တမျက်မျက်ရှိတာကြောင့်ဒီနေ့စပိန်ချန်ပီယံဖြစ်မယ်လို့ထင်မိပါတယ်ဗျစပိန်မှာတိုက်စစ်မှုမူတော့ဂိုးသွင်းတိတ်မကောင်းပေမဲ့တသင်းလုံးအစုလိုက်ဖွဲ့လိုက်ဂိုးသွင်းအားကောင်းနေတာတွေ့ရတယ်ဗျ။တိုက်စစ်နဲ့ပတ်သက်ရင်ဒီယူရိုမှာအစုလိုက်ဖွဲ့လိုက်အားကောင်းဆုံးအသင်းလို့တော့ကျွန်တော်ထင်မိပါတယ်။အသက်16နှစ်ပဲရှိသေးတဲ့လာမယ်ရမယ်ရဲ့ခြေစွမ်းဟာအရင်ကောင်းတယ်လို့ပက်ဒရီ၊ရိုဒရီ၊ဖေဘီယန်၊လူးဝစ်တို့ရဲ့ဒီကွင်းလယ်ကလည်းအရင်ကောင်းနေတာတွေ့ရတော့ကြောင့်ဒီယူရို2024ချန်ပီယံကစပိန်ဖြစ်မယ်လို့ကျွန်တော်ခန့်မှန်းမိပါတယ်ဗျ။
ဒီပေါ်မှာ Soccer Follow Channel အင်တာဗျူးကိုကျော်မျိုးဟန်ကရောဘလူခမန်းပါသလဲ
ဒီလို2024မှာဘိုးဆွဲဖို့ဟိုအဖြစ်နိုင်ဆုံးအသင်းကတော့ကျွန်တော်အမြင်ပေါ့နော်ဟိုသူစပိန်အသင်းလို့ထင်တယ်ခင်ဗျလက်ရှိမှာစပိန်ရဲ့ကစားပုံတော်တော်လေးကောင်းနေတယ်အဲသူတို့ရဲ့ပျောက်ဆုံးခဲ့တဲ့ဒီတောင်ပန်တိုက်စစ်တွေကိုတွေ့လာရတယ်ဒီလူငယ်နှစ်ဦးဖြစ်တဲ့ဒီနီကိုဝီလီယံနဲ့ရာမယ်တို့ရဲ့တောင်ပန်တိုက်စစ်ကစပိန်နိုင်ငံရနေတဲ့အကြောင်းရင်းဖြစ်လာပြီးတော့ရှေ့လေတော့တော်တော်လေးဟန်ချက်ညီရဲ့အသင်းဖြစ်နေတယ်စပိန်အသင်းကလက်ရှိပြင်သစ်အသင်းအီတလီအသင်းအင်္ဂလန်အသင်းတို့ထက်ပိုပြီးတော့ခြေစွမ်းကောင်းနေတာကိုလည်းတွေ့ရတယ်စုဖွဲ့မှုကလည်းပိုကောင်းနေတယ်အဲသူတို့ဘယ်နောက်ခံအဆွန်နေရာမှာကူကူရဲလာကိုတုံးတာကတော့အနေနဲ့ဝေဖန်စရာရှိပြီမဲ့ကျန်တဲ့နေရာတွေမှာလူအသုံးပြုမှုတွေကတော်တော်လေးကောင်းမွန်နေတာကိုတွေ့ရတယ
်စပိန်နဲ့ဟာယူရိုဥရောပဖလားပြိုင်ပွဲကို1964 2008နဲ့2012တွေမှာ3ချိန်ဘူးဆွဲထားပြီးတော့ဂျာမနီနဲ့အတူပူးတွဲအများဆုံးရထားရလဲဖြစ်ပါတယ်ခင်ဗျာချိန်ထဲမှာပဲအမေရိကန်ဘက်မှာတော့2014ကိုပါအမေရိကဖလားဘောလုံးပွဲတွေကိုကျော်လာ20နှစ်ကစတင်လိုက်ပါတယ်။တောင်အမေရိကတိုက်က10သင်းအပြင်အခုချိန်အင်ရှင်အမေရိကန်နဲ့ဟောင်ကောင်ကစုံကအသင်း5သင်းစုစုပေါင်း16သင်းကိုအုပ်စု4သူခွဲပြီးတော့ကစားကြတာဖြစ်ပါတယ်။အုပ်စု A မှာတော့အာဂျင်တီးနား၊ချီလီ၊ကနေဒါ၊ပီရူး။အုပ်စု B မှာတော့ဗင်နီဇွဲလား၊မက္ဆီကို၊အီကွေဒေါ၊ဂျမေကာ။အုပ်စု C မှာတော့အူရုဂွေး၊အင်ရှင်အမေရိကန်၊ဘိုလီးဗီးယားနဲ့ပနားမားတို့ပါဝင်ပြီးတော့အုပ်စု D မှာတော့ဘရာဇီး၊ကိုလံဘီယား၊ပါရာဂွေးနဲ့ကော့စတာရီကာတို့ပါဝင်တာဖြစ်ပါတယ်။ အာဂျင်တီးနားအသင်းကအဖွင့်ပွဲမှာကနေဒါနဲ့အကြိတ်နဲ့ကစားပြီးတော့ငိုးကိုးမရှိနိုင်နိုင်သလိုအင်္ဂါနေ့ကချီလီနဲ့ပွဲမှာလည်းငိုးကိုးမရှိနိုင်နိုင်ပြီးတော့အုပ်စုပထမနဲ့ကွာတာဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။အရှင်အမေရိကန်အသင်းကတော့ပထမပွဲမှာဘိုလီးဗီးယားကိုငိုးကိုးမရှိနိုင်ပြီးတော့အုပ်စုဒီကနာမည်ကြီးဘရာဇီးကတော့အဖွင့်ပွဲမှာကော့စတာရီကာနဲ့မမျှော်လင့်ပဲဂိုးမရှိသေးကြသွားခဲ့ပါတယ်။ဘောလုံးကျွမ်းကျင်သူတွေနဲ့အကဲကတ်တွေကတော့လက်ရှိကမ္ဘာချန်ပီယံလည်းဖြစ်ကိုပါအမေရိကချန်ပီယံလည်းဖြစ်တဲ့အာဂျင်တီးနားအသင်းထပ်ပြီးတော့ဘူဆွဲမယ်လို့တစ်ပေးနေကြပါတယ်။ဆိုတော့ဒီနေ့ကိုပါအမေရိကဖလာကိုဖယ်သင်းဘူဆွဲမယ်ဆိုတဲ့အပေါ်မှာတော့ကိုဖေမောင်ထက်က
ဒီနေ့ကိုပါအမေရိကကိုတော့မက်ဆီပါဝင်တဲ့ခြေစွမ်းပြအနေနဲ့အာဂျင်တီးနားအသင်းကပဲရသွားမယ်လို့မျှော်မှန်းမိပါတယ်ဗျ။အဲပွဲစဉ်နဲ့ group တွေရေးဆွဲထားတဲ့အာဂျင်တီးနားအတွက်အားသာတာကြောင့်ဟိုဖိုင်နယ်ကိုတက်တောက်တန်တာနဲ့ရောက်သွားပြီးတော့ပုံဆွဲဖို့မရပါနဲ့ဗျ။တိုက်စစ်ခံစစ်ကွင်းလည်းအစစအရဘရာဇီးလျက်တာနေတဲ့အာဂျင်တီးနားဒီနေ့ကိုပါအမေရိကကိုထပ်ရမယ်လို့မျှော်မှန်းမိပါတယ်ဗျ
။တခါညီအောင်မျိုးမနေထိုင်နေတဲ့စွန့်ရင်ရင်နဲ့ရန်ကုန်တက္ကသိုလ်ဘောလုံးသမားဟောင်းကိုကျော်ကြီးကတော့
ဘရာဇီးကတော့ကျွန်တော်ဒီနေ့သိမ့်မကြိုက်ဘူး။ဘာဖြစ်လဲဆိုတော့ဘရာဇီးကလည်းနည်းနည်းဟိုဘယ်လိုခေါ်လဲနည်းနည်းပြော့သလားဟာလို့ကျွန်တော်အမြင်ပြောတာပေါ့နော်။အခုကောင်းတာတော့ကျွန်တော်တန်တော့ဥရုကွေးနဲ့အာဂျင်တီးနာတော့ကျွန်တော်ကြိုက်တယ်အဲ့ဒါတော့ဟိုကျွန်တော်ကြိုက်ပြတော့ပေါ့နော
်ဒီနေ့ကိုပါအမေရိကဖလာဖိုင်နယ်ကိုတော့ဖလော်ရီဒါပြည်နယ်မိုင်အမီမှာရှိတဲ့ Hard Rock ဘောလုံးကွင်းကြီးမှာဇူလိုင်လ14ရက်နေ့ကျရင်ပိုလူကြမှာဖြစ်ပါတယ်ခင်ဗျာ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နှိုင်းချသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နှိုင်းချပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးမှာဖြစ်ပါတယ်။ Israel တောင်ပိုင်းစစ်ကမ်းမြို့ Elat ကိုဗုဒ္ဓနေ့ကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းအီရန်နိုင်ငံအခြေစိုက် Iran ချောထောက်နောက်ခံပြု Islamic တော်လှန်ရေးအဖွဲ့ကပြောပါတယ်။ဒီအဖွဲ့ဟာဗုဒ္ဓနေ့မှာပဲအေဒင်ပင်လယ်ကွေ့မှာတင်းမော်တစင်းကိုတိုက်ခိုက်ခဲ့တယ်လို့တန်တရားရှိတဲ့ယီမင်ဟူသီအဖွဲ့နဲ့မဟာမိတ်တွေဖြစ်ပါတယ်။ဂါဇာစစ်ပွဲဟာဂျော်ဒန်မြစ်အနောက်ဖက်ခြမ်းအပအဝင်ဒေသရင်းအနှံ့ကြီးထွားပြန့်နှံ့သွားမှာကိုစိုးရိမ်တဲ့အကြောင်းကုလသမဂ္ဂအခုညီပေးရေးအကြီးအကဲမာတင်ဂရစ်ဖစ်ကဇွန်လ26ရက်ဗုဒ္ဓနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့2023ခုနှစ်အတွက်အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုဗုဒ္ဓနေ့ကထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့နှိမ်ပန်းနှိပ်စက်မှုတွေနဲ့ရိုဟင်ဂျာတွေအပါအဝင်လူနည်းစုလူမျိုးစုနဲ့ဘာသာဝင်တွေအပေါ်ဖိနှိပ်မှုတွေအကြောင်းကိုမီးမောင်းထုတ်ဖော်ပြထားပါတယ်အစိုးရကစားထုတ်ပြန်တဲ့ပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကသုတေသနစစ်တမ်းတွစ်ရှိချက်တွေကိုကိုးကားပြီးနိုင်ငံတကာမှာဘာသာရေးဆိုင်ရာကန့်သတ်ချက်တွေဟာ2009ခုနှစ်နောက်ပိုင်းအမြင့်ဆုံးအဆင့်ကိုရောက်ရှိသွားပြီလို့ပြောဆိုလိုက်ပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကကိုစော်မိုးကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Moritz Cotton ဖြစ်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုကြည့်ရှုနားဆင်တဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပါရှင်။